Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေသောတာရှင်များရှင်၂၀၁၈ခုနှစ်ဩဂုတ်လ၁၂ရက် VOA American အတန်းရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ25 32 51နဲ့လိုင်းနမီတာ190ရုကနေတိုက်ရိုက်တင်ဆက်နေပါပြီရှင်ဒီညအစီအစဉ်တွေကိုကျွန်မအမြသဇင်အောင်ကတာဝန်တင်ဆက်သွားမှာပါ
ကျွန်မတင်ကြီးထိုက်ပါရှင်အမေရိကန်အာကသတိပ်ပံအေဂျင်စီ NASA ရဲ့သမိုင်းဝင်ခီးစဉ်အဖြစ်နေရဲ့အနီးကိုကပ်ဖို့အာကသယန္တရာဒီကနေ့လွှတ်တင်လိုက်ပါပြီ။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနယ်စပ်ကပိတ်မိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်ဘက်ကအကူအညီပေးနေတာတွေရပ်ဖို့မြန်မာဘက်ကပန်ကြားလိုက်ပါတယ်။ဒီလိုထိတ်ကြောက်သတင်းတွေကိုတော့ကိုရန်နိုင်တဲ့အတူကြီးညာပါမယ်ရှင်။
ဟုတ်ကဲ့ပါရှင်။သောတာရှင်တွေနားဆင်ရမယ့်တနင်္ဂနွေညရဲ့ထိတ်တန့်ရောက်သတင်းစာမှာတော့ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးအလင်းအမြန်စတင်မှုနှစ်နိုင်ငံကြားသဘောတူညီချက်ရပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးကိုယ်တိုင်နေဆက်မှာမြန်မာအစိုးရပြင်ဆင်ထားတဲ့ဒုက္ခသည်ပြန်လည်လက်ခံရေးစခန်းတွေကိုတွားရောက်ကြည့်ရှုတဲ့အပေါ်ကောင်းတဲ့အလားအလာဖြစ်အခဲခတ်တွေကအသုံးသတ်ပါတယ်
။မြန်မာပြည်ဖက်ကအစိုးရပိုင်းနဲ့ဘင်္ဂလားဒေ့ရှ်ဖက်ကအစိုးရပိုင်းညီနိုင်ဆောင်ရွက်ပြီးတော့နိုင်ငံတကာကျောင်းဝင်အန်ဖြေပြီးမှန်ကန်ကန်ဆောင်ရွက်နိုင်မယ်ဆိုရင်တော့ဒါကျွန်တော်တို့
ကမန်တိုင်းသားလူမှုကွန်ရက်ဥက္ကဋ္ဌဦးထွန်းငွေပြောသွားတာပါသတင်းပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်တင်းနှင်းမိညာရဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမရေးဆွေးနွေးကမှာတော့နှစ်တန်ကြာရက်ဆိုင်ထားခဲ့ရတဲ့ဒဝယ်ရည်နဲ့စိတ်ကန်းနဲ့စီးပွားရေးဇုံတို့ကိုမကြာခင်မှာပြန်လည်စတင်နိုင်ဖို့ပြင်ဆင်နေတဲ့အကြောင်းကိုအထူးအစီအစဉ်အပိုင်းနှစ်အဖြစ်ဆွေးနွေးတင်ဆက်ထားပါတယ်ဒါပြင်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်နဲ့မြမပြည်မပေးစာများကဏ္ဍပြင်ကဘာတလွှားထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုတင်ဆက်သွားပါမယ်အခုတော့ထိတ်တန့်ရောက်သတင်းတွေကိုမတ်သိငင်းနဲ့ကိုရန်နိုင်တို့ပြောပြပေးပါအောင်ရှင
်အမေရိကန်အာကသတိပ်ပံအေဂျင်စီ NASA ရဲ့သမိုင်းဝင်ခီးစဉ်အဖြစ်နဲ့နေရဲ့အနီးကိုကပ်ဖို့အာကသယန္တစီကိုဒီကနေ့လွှတ်တင်လိုက်ပါပြီဒီကနေ့တနင်္ဂနွေနေ့မနေ့အစောပိုင်းမှာအမေရိကန်ပြည်ထောင်စု Florida ပြည်နယ် Cape Canaveral အငူကနေပါကာဆိုလာပရုအာကာသစူးစမ်းရေးရင်ကိုလွှတ်တင်လိုက်တာဖြစ်ပါတယ်။တမိုင်းမှာရှိခဲ့တဲ့အာကာသရင်တွေထပ်ပိုးပြီးနေရဲ့ဝင်းကျင်ကိုကတ်နိုင်ဖို့အခုခီးစဉ်ကရည်မှန်းထားတာပါ။အခုလွှတ်တင်လိုက်တဲ့အာကာသစူးစမ်းရေးရင်ရဲ့အရွယ်အစားကတော့ကားအသေးဒဇင်းစာလောက်ရှိပြီးပေါင်ချိန်1400ရှိပါတယ်။တနာရီကိုမိုင်ပေါင်း4,000-3,000အရှိန်နဲ့သွားမှာဖြစ်ပြီးတမိုင်းမှာအရှိန်အမြန်ဆုံးအာကာသရင်လည်းဖြစ်သွားစေပါတယ်။ဒီအချိန်ကဘလောက်မြန်တယ်လဲဆိုရင်မိုင်140လောက်ဝေးတဲ့အမေရိကန်ပြည်ထောင်စုဖီလာဒယ်ဖီးယားကနေဝါရှင်တန်ဒီစီကိုတစ်စက္ကန့်နဲ့ရောက်နိုင်တဲ့နှုန်းလေးဖြစ်ပါတယ်။အမေရိကန်အကသသိပ္ပံအေဂျင်စီ NASA ကလွန်ခဲ့တဲ့ဆယ်စုနှစ်တွေကတည်းကနေရဲ့ဝန်းကျင်ကိုအကသစူးစမ်းရေးရင်လွှတ်တင်လိုခဲ့တာပါ။ဒါပေမဲ့လည်းနေရဲ့အပူချိန်ကနေအကသရင်ကိုကာကွယ်ပေးနိုင်မဲ့ဤပညာမရှိဖြစ်ခဲ့ပါတယ်။အခုပါကာဆိုလာအကသစူးစမ်းရေးရင်ကသက်ရှိထေရှားလူပုဂ္ဂိုလ်တဦးရဲ့နာမည်ကိုပေးထားတဲ့ပထမဆုံးသော NASA ရဲ့ mission လည်းဖြစ်ပါတယ်။နေဆွမ်းအင်လှိုင်းနေတည်ရှိမှုကို1958ခုနှစ်တုန်းကခန့်မှန်းခဲ့တဲ့ဒေါက်တာယူဂျင်းပါကာရဲ့အမည်ကိုပေးထားတာဖြစ်ပါတယ်။အခုအာကာသစူးစမ်းရေးရှင်ကနေရဲ့ဆက်ဝန်းကိုချဉ်ကပ်သွားရင်တော့ဒေါက်တာပါကာခန့်မှန်းခဲ့တဲ့နေဆွမ်းအင်လှိုင်းရဲ့အချိန်ကိုလေ့လာနိုင်မှာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်ရှာလော့ဗဲလ်မြို့ကသူတပ်တော်ရဲ့ကြမ်းဖက်မှုတွေဖြစ်ခဲ့တဲ့လူမျိုးရေးဝါဒီတွေရဲ့ချီတက်ပွဲပထမဆုံးနှစ်ပတ်လည်အဖြစ်ဒီနေ့တနင်္ဂနွေနေ့မှာမြို့တော်ဝါရှင်တန်နဲ့အနီးနားကဗာဂျီးနီးယားပြည်နယ်တို့မှာဆန္ဒပြပွဲတွေလုပ်ဖို့ရှိနေပါတယ်။လူမျိုးရေးဝါဒီတွေနောက်တံပြန်ဆန္ဒပြသူတွေကသမ္မတအိမ်ပြည်တော်အနီးကရင်းမြစ်မှာချီတက်ကြဖို့ရှိနေပြီးတော့အကြမ်းဖက်မှုတွေကြိုတင်ကာကွယ်နိုင်ဖို့လည်းလုံခြုံရေးကိုတင်းကြပ်ထားပါတယ်။ပြီးခဲ့တဲ့ကရှာလော့ဗဲလ်မှာချီတက်ပွဲကိုစီစဉ်ခဲ့ပြီးဒီနေ့မှာတော့လောက်ခွင့်မရခဲ့တဲ့ဂျေးစန်ကက်စလာကတော့ဒီကနေ့ချီတက်ပွဲကလူဗျူအခွင့်အရေးချီတက်ပွဲဖြစ်လို့ဖို့ပြောဆိုထားပါတယ်မြို့တော်ဝါရှင်တန်ရဲ့အနောက်တောင်ဘက် 160 ကီလိုမီတာမှာရှိတဲ့ရှာလော့ဗဲလ်မှာတော့ပြီးခဲ့တဲ့နှစ်ကအဖြစ်ပြက်တွေကိုလေ့လာပြီးလူမျိုးရေးခွဲခြားမှုမရှိရေးမြင့်တင်ဖို့လူထောင်နဲ့ချီစုဝေးကြမယ်လို့ခန့်မှန်းထားကြပါတယ်သမ္မတဒေါ်နယ်ထရမ့်ကတော့ညီညွတ်ကြဖို့ကိုမနေ့စနေနေ့ကပန်ကြားထားပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံအရှေ့တောင်ပိုင်းဂါဇနီမြို့ကအရေးပါတဲ့နေရာတွေကိုထိန်းချုပ်နိုင်ရေးအတွက်အစိုးရတပ်တွေနဲ့တာလီဘန်သဘုံတွေကြားတတိယမြောက်နေအဖြစ်ဒီကနေ့တိုက်ပွဲတွေဆက်ဖြစ်နေပါတယ်။မြို့ထဲကတာလီဘန်တိုက်ခိုက်ရေးသမားတွေကိုအာဖဂန်တပ်ဖွဲ့တွေကတံပြန်တိုက်ခိုက်နေတဲ့အကြောင်းအာဖဂန်စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးမိုဟာမက်ရှာရစ် ရာတာလီကဒီကနေ့မြို့တော်ကာဘူးကသတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်။တဘုံတွေကရက်သားတွေထဲမှာဈေးအယံဝယ်နေရာတွေမှာခြေခုပ်ယူထားတာကြောင့်အာဂန်တပ်ဖွဲ့တွေအနေနဲ့ရက်သားတွေထိခိုက်ဒေဆုံးမှုကိုကာကွယ်နိုင်ဖို့ဂယုတဆိုင်နဲ့တပြေးပြေးချင်းလှုပ်ရှားနေရတယ်လို့လဲဗိုလ်ချုပ်ကြီးကပြောပါတယ်။ ကာဇနီမျိုးရဲကပြည်နယ်အုပ်ချုပ်ရေးမှုရုံးရဲဌာနချုပ်အချင်းထောင်ကြီးနဲ့ထောက်လန်းရေးရုံးနဲ့အပါအဝင်မဟာဗျူဟာမြောက်နေရာတွေအလုံးကိုတော့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကထိန်းချုပ်ထားစေဖြစ်တယ်လို့စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးရာတာလီကပြောပါတယ်။ကာဇနီမျိုးကအာဖဂန်တပ်ဖွဲ့တွေအနေနဲ့နောက်နှစ်ရက်အတွင်းမှာတည်ငြိမ်အေးချမ်းရေးကိုပြန်လည်ထိန်းနိုင်ပြီးအဝေးပြေးလမ်းမကြ ကျွန်တော်တို့ရဲ့ဒေသခံတွေကတော့ဒီနေ့ကိုအခုလိုပဲပြောပြချင်ပါတယ်။အဝေးပြေးလမ်းမကြီးပေါ်ကဂါဇနီမြို့ကိုထိန်းချုပ်နိုင်ရေးအတွက်ပြီးခဲ့တဲ့တောက်ကြန်နေ့ကဆလို့တာလီဘန်တို့ကဗက်ပေါင်းစုံကနေအကြီးအကျယ်တိုက်ခိုက်နေတာဖြစ်ပါတယ်။တိုက်ပွဲတွေကြောင့်လက်နေပိတ်သွားပြီးယနေ့ချီတဲ့ခီးသွားတွေလည်းသုံးရကြာပိတ်မိနေကြပါတယ်ရှင်။
အမေရိကန်ပြည်သူ့နောက်မြောက်ပိုင်းဝါရှင်တန်ပြည်နယ်မှာတောက်ကြန်နေတုန်းကပုဂ္ဂလိကလေကြောင်းလိုင်းပိုင်လေယာဉ်ကိုခိုးယူမောင်းနေတဲ့သူဟာရစ်ချတ်ရော့ဆယ်ဆိုသူဖြစ်တယ်လို့အာဏာပိုင်တွေကပြောကြားလိုက်ပါတယ်။အသက် 29 ရှိဖြစ်တဲ့အီလူဟာဟိုရိုက်ဇွန်အဲလေကြောင်းလိုင်းမှာကြီးတဲ့တွေရဲ့တစ်တာတွေနဲ့လေယာဉ်ကိုဆွဲတဲ့လုပ်ကိုလုပ်တာဖြစ်ပါတယ်။သူဟာတောက်ကြန်နေကအလုပ်ရေဖောင်းနဲ့လှုပ်လှုပ်ခဲ့ပြီးတော့ Horizon လေကြောင်းလိုင်းရဲ့ဘွန်ဘာဒီယာဂျူလေးယာလေယာဉ်ကောင်းကင်နဲ့ကိုဝင်ပြီးမောင်းနေပြန်တန်းသွားခဲ့တာဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။ လင်းဟာဆီယက်တောတကူမနိုင်ငံကလေဆေးရဲ့တောင်ဘက်မှာ36ကျော်အကွာကကစ်ထရွန်ကျွန်းပေါ်ကိုပြတ်ကျသွားတဲ့အချိန်မှာသူလက်သေးဆုံးသွားတယ်လို့ယူဆကြပါတယ်။အာဏာပိုင်တွေကတော့ရော့ဆယ်ဟာသူ့ကိုယ်သူတက်တည်တဲ့သဘောရှိတယ်လို့ပြောပါတယ်။ဒီဖြစ်ပျက်ကြောင့်တုံလုံး6ချားမိတယ်လို့ရော့ဆယ်မိသားစုဝင်ရဲ့ကြေညာချက်မှာပြောထားတာကိုမိသားစုနဲ့နီးစပ်သူမိတ်ဆွေတူကဖတ်ကြားခဲ့ပါတယ်။တောက်ကြန် စတင်ခဲ့ပါတယ်ခင်ဗျာ
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမလိုင်းဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးပါတယ်ခင
်ဗျာ VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေနဲ့ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံနယ်စပ်မှာခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်6000ကိုဘင်္ဂလားဒေ့ရှ်ဘက်ကအထောက်အကူပေးနေတာတွေရပ်ဖို့မြန်မာဘက်ကပြောဆိုတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုတယ်ဆိုပြီး AFP သတင်းကဖော်ပြပါတယ်ဒီလူတွေကိုလူသားချင်းစာနာထောက်ထားမှုအကူအညီတွေကိုဘင်္ဂလားဒေ့ရှ်ဘက်ကပေးနေတာတွေရပ်ပြီးမြန်မာဘက်ကပေးဖို့ကန့်လန့်တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနကမနစ်စနေနေ့နောက်ပိုင်းမှာပြောဆိုပါတယ်ဒီကန့်လန့်ချက်အပေါ်ဘင်္ဂလားဒေ့ရှ်ဘက်ကမှတ်ချက်ပေးပြောဆိုခဲ့တာမရှိတဲ့အကြောင်းဒါပေမဲ့လည်းနှစ်နိုင်ငံနယ်စပ်မှာစစ်တမ်းတစ်ခုကောက်ယူဖို့မြန်မာဘက်ကအဆိုပြုချက်ကိုတော့အပြုသဘောဆောင်တုံ့ပြန်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားကြီးဝန်ကြီးဌာနဘက်ကပြောပါတယ်ဒီလူတွေကဘင်္ဂလားဒေ့ရှ်ဘက်ကိုလည်းဝင်ရောက်ခွင့်မရဘဲနှစ်နိုင်ငံနယ်စပ်မှာပိတ်မိနေကြသူတွေပါဘင်္ဂလားဒေ့ရှ်ဘက်ကပို့ပေးတဲ့နိုင်ငံတကာအထောက်အကူတွေကိုမှီခိုနေရသူတွေလည်းဖြစ်ပါတယ်မြန်မာနိုင်ငံကိုရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား၏ဝန်ကြီးအဘူဟာဆန်မိုဟာမက်မာမုတ်အလီနဲ့မြန်မာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေတို့ပြီးခဲ့တဲ့တောက်ကြနေ့နေပြည်တော်မှာဆွေးနွေးမှုအတွင်မြန်မာဘက်ကအခုလိုတောင်းဆိုတာလို့လည်းပြောပါတယ်မြန်မာနိုင်ငံကို၄ရက်ကြာခီးစဉ်အဖြစ်နဲ့ရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား၏ဝန်ကြီးကမနေ့စနေနေ့တုန်းကတော့ဒုက္ခသည်တွေပြန်လည်လက်ခံရင်းမြန်မာအစိုးရရဲ့ဆောင်ရွက်ချက်တစ်စိတ်တစ်ပိုင်းဖြစ်တဲ့ရခိုင်မြောက်ပိုင်းကအဆောက်အုံဆောက်လုပ်မှုအခြေအနေတွေကိုတွားကြည့်ပါတယ်မြန်မာအစိုးရဘက်ကတော့ထွက်ပြေးရသူအလုံးကိုပြန်လည်ခံမယ်လို့ပြောဆိုထားပြီးမြေရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံပါဘူးရှင
်ကက်စီယမ်ပင်လယ်ကမ်းဆက်၅နိုင်ငံတို့ကခေါင်းဆောင်တွေပင်လယ်ဆိုင်ရာသမိုင်းဝင်သဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးလိုက်ကြပါတယ်ရုရှား၊အီရန်၊အဇာဘိုင်ဂျန်၊ကာဇက်စတန်နဲ့တာကမင်နစ္စတန်နိုင်ငံတို့ကက်စီယမ်ပင်လယ်အရေးသဘောတူညီချက်ကိုနှစ်ပေါင်း20ကျော်ကြာညှိနှိုင်းခဲ့ကြတာပါကာဇက်စတန်နိုင်ငံစစ်ကမ်းမြို့အက်တော်မှာဒီကနေ့သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တာလည်းဖြစ်ပါတယ်သဘောတူညီချက်သေးသေးကိုတော့မထုတ်ပြန်သေးပါဘူး Caspian ပင်လယ်ရဲ့ hydrocarbon သဘောဝဓာတ်ငွေ့တည်ရန်ဇာတ်ကိုဘယ်လိုခွဲဝေကြမလဲဆိုတာကလည်းအကျိတ်နဲ့ဆွေးနွေးခဲ့ကြရတဲ့အကြောင်းရင်းတွေကတခုဖြစ်ပါတယ် Caspian ပင်လယ်ချမ်းပြင်းတဲ့အနီးတစ်ဝိုက် area တွေမှာရေနံစီပေါင်းဘီလီယံနဲ့ချီရှိနေပြီး သဘာဝဓာတ်ငွေကုဗမီတာထရီလီယံနဲ့ချီရှိနေတယ်လို့လည်းပြောဆိုထားကြပါတယ်ဖြစ်ပါတယ်ခင်ဗျာ
။ဆီးရီးယားနိုင်ငံမြောက်ပိုင်းမှာပောက်ကွဲမှုဖြစ်ပြီးအနည်းဆုံးလူပေါင်း39ဦးသေဆုံးခဲ့ရတယ်လို့ဆီးရီးယားရေဆောင်ချီရဲ့အဖွဲ့ကပြောပါတယ်။တရကီနယ်စပ်အနီးသဘုံထိန်ချုပ်ရာအစ်လစ်ပြည်နယ်ဆာမာရာရွာတဲကလက်နက်တူလောင်ရုံမှာပောက်ကွဲမှုဖြစ်တာလို့ဗြိတိန်အခြေစိုက်ဆီးရီးယားလူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်။ပောက်ကွဲရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။တေဆုံးသူတွေထဲမှာအမျိုးသမီးတွေနဲ့ကလေးငယ်တွေလည်းပါတယ်လို့စောင့်ကြည့်အဖွဲ့ကပြောဆိုထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တဝန်းလောင်ချမ်းနေတဲ့တော်မီကြောင့်ဒေသခံတော်မီများသူတို့ရဲ့အိမ်တွေမိတဲ့ပါမတော်အောင်လုပ်နေတဲ့အချိန်ထဲမှာပဲဒီတော်မီကနေထွက်လာတဲ့အစိတ်မီးကိုးတွေနဲ့တခြားလူတုညဉ့်ဉန်းမှုတွေအနေရကနေသူတို့ရဲ့ကျန်းမာရေးကိုကာကွယ်နိုင်အောင်လဲကြိုးပမ်းနေကြပါတယ်။အချို့ဒေသခံတွေဟာအသက်ရှူမှုရတာချောင်းဆိုးတာမျက်စိရားရံတာတွေလို့တခါမှမကြုံမှုတဲ့ကျန်းမာရေးဆိုးရိမ်မှုတွေနဲ့ရင်ဆိုင်နေရပါတယ်။ဒေသခံတွေအနေနဲ့သူတို့နေထိုင်တဲ့နေရာကတော်မီလောင်ချမ်းတဲ့နေရာနဲ့မနည်းရင်တော့မှအိမ်မှာထွက်နေတဲ့ဆိုရင်မျက်နှာဖုံးတွေတတ်ထားကြဖို့ကိုဆရာဝန်တွေကတိုက်တွန်းထားပါတယ်။အခုဆိုရင်ကယ်လီဖိုးနီးယားပြည်နယ်တဲ့တော်မီလောင်တဲ့နေရာနဲ့မနီးကပ်တဲ့တခြားနေရာတွေမှာတော့မိခိုးတွေကဖုံးလွှမ်းနေတာဖြစ်ပါတယ်။လူမှုညဉ့်ဉန်းမှုကိုဖြစ်စေတဲ့မိလောင်ချမ်းမှုကနေဖြစ်လာတဲ့မိစားတွေမိခိုးအမုံမွားတွေကမိုင်ယာပေါင်းများစွာကိုလည်းအလွယ်တကူရောက်ရှိနိုင်တာပါကယ်လီဖိုးနီးယားတောင်ပိုင်းမှာသနနေ့ကဖြစ်ခဲ့တဲ့တော်မီကစနေနေ့မှာတော့85စကွဲကီလိုမီတာထိကြီးလာခဲ့ပြီးမိသားသမားတွေလည်းအပူတပြင်းငြိမ့်သက်နေကြပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံမှာဩဂုတ်လ9ရက်နေ့ကလှုပ်ခတ်ခဲ့တဲ့ငလျင်ကြောင့်ကလေးတွေစိတ်ထန်ရာရမှုတွေကနေပြတ်အောင်ကူညီဖို့ရည်မှန်းထားတဲ့စာသင်ကျောင်းတစ်ခုကိုလမ်ဘုတ်ကျွန်းရဲ့ဒုက္ခသည်စခန်းမှာဖွင့်လှစ်လိုက်ပါတယ်အင်ဒိုနီးရှားစစ်တပ်ရဲ့စိတ်ပညာရှင်ယူတာရာမန်ကထန်ကျွန်းမှာဖွင့်ထားတဲ့အဲ့ဒီအကြောင်းကိုသွားပြီးငလင်းကြောင့်ကလေးတွေမှာဖြစ်တဲ့စိတ်ထန်ရာတွေပြောင်းအောင်အပြုသဘောဆောင်တဲ့လှုပ်ရှားမှုတွေပျော်စရာလှုပ်ရှားမှုတွေကိုလုပ်ခဲ့ကြပါတယ်။ဒီငလင်းကြောင့်အင်ဂျီ68000ကပျက်စီးခဲ့ပြီးလမ်းဘုတ်ကျွန်းရဲ့လူဦးရေ10ရာခိုင်နှုန်းလောက်ဖြစ်တဲ့လူပေါင်း39000လောက်အိုးအိမ်မဲ့ဖြစ်ခဲ့ကြပါတယ်။တူရကီရဲ့စီးပွားရေးပြဿနာတွေနဲ့ပတ်သက်ပြီးအမေရိကန်နဲ့တခြားနိုင်ငံတွေအပေါ်တူရကီသမ္မတကမနေ့စနေနေ့မှာပြစ်တင်လိုက်ပြီးတူရကီနိုင်ငံအပေါ်ကိုစီးပွားရေးအရဆစ်ဆင်နေတယ်လို့ပြောဆိုသွားပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းအမေရိကန်ဘက်ကတူရကီသွင်းကုန်တွေအပေါ်အခွန်တိုးကောက်မှုနဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုတပြိုင်နက်ဆောင်ရွက်လာပြီးနောက်ပိုင်းအမေရိကန်ဒေါ်လာနဲ့လဲလှယ်နှုန်းမှာတူရကီငွေကြေးတန်ဖိုးကျဆင်းလာတာကိုတူရကီသမ္မတကတုံ့ပြန်ပြောဆိုတာဖြစ်ပါတယ်ရှင်။
Direct from Washington, the voice of America, VOA.
ထိပ်တန်းရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုမတ်သိင္ကြီးထိုင်းနဲ့ကိုရံနိုင်တို့ပြောပြပေးခဲ့တာပါ။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်းရှောင်သွားတဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးအလင်းအမြန်စတင်မှုနှစ်နိုင်ငံကြားသဘောတူညီခဲ့ကြပြီးတဲ့နောက်မှာဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဝန်ကြီးကိုယ်တိုင်နေဆက်မှာမြန်မာဆွေပြင်ဆင်ထားတဲ့ဒုက္ခသည်ပြန်လည်လက်ခံရေးစခန်းတွေကိုတွားရောက်ကြည့်ရှုတဲ့အပေါ်ဒုက္ခသည်တွေပြန်လည်လက်ခံရေးအဆင်ပြေလာစေမယ့်လက္ခဏာအဖြစ်အကဲခတ်တွေကရှုမြင်ပါတယ်။ရခိုင်အရေးမြန်မာဘင်္ဂလားနှစ်နိုင်ငံနဲ့ကုလသမဂ္ဂတို့ပူးပေါင်းဆောင်ရွက်မှုနဲ့အတူဒေသခံပြည်သူတွေချင်းချင်းကြားယုံကြည်မှုတည်ဆောက်နိုင်ဖို့နဲ့နှစ်ဖက်အတိုင်းဝိုင်းအတွက်ခိုင်မာတဲ့လုံခြုံရေးအာမခံချက်ရှိဖို့အရေးကြီးတယ်လို့ဌာနေတိုင်းရင်းသားတွေကထောက်ပြကြပါတယ်။မတ်စုမွန်ဆက်သွယ်မေးမြန်းထားပါတယ်။
ဒီကိတဲ့ဩဂုတ်လကုန်ပိုင်းတုန်းကရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့အချိန်တစ်နှစ်ကြာမြင့်လာချိန်မှာပဲအကြမ်းဖက်တိုက်ခိုက်မှုတွေတွင်နယ်မြေရှင်းလင်းမှုတွေကြောင့်အသက်ဘေးကနေစိုးရိမ်ရလို့ဘင်္ဂလားဒေ့ရှ်ဘက်တင်းချောင်သွားတဲ့တိမ့်ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရရင်းပြန်နိုင်ရေးဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကိုယ်တိုင်မြန်မာအစိုးရတာဝန်ရှိသူတွေနဲ့လာရောက်တွေ့ဆုံညှိနှိုင်းပြီးတော့ဒုက္ခသည်တွေအစောတလျင်ပြန်လည်လက်ခံရေးသဘောတူညီချက်ရှိချက်ကိုပြီးခဲ့တဲ့ဩဂုတ်လ10ရက်နေ့ကနေပြည်တော်မှာသဘောတူလက်မှတ်ရေးထိုးခဲ့ကြတာပါစနေနေ့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကိုယ်တိုင်နေရက်ကနေပြန်လာမဲ့သူတွေအတွက်ရခိုင်ပြည်နယ်မောင်တော်မြို့နယ်ကမြန်မာအစိုးရပြင်ဆင်ဆောင်ရွက်ထားတဲ့ဒုက္ခသည်ပြန်လည်လက်ခံနေရာချထားရေးစခန်းတွေနေဆက်ကြားစခန်းတွေကိုတွားရောက်လေလာခဲ့တာဖြစ်ပါတယ်အခုလိုမျိုးဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကိုယ်တိုင်ဒုက္ခသည်တွေပြန်လည်လက်ခံရေးမြန်မာအစိုးရတာဝန်ရှိတဲ့သူတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အပေါ်အလားအလာကောင်းတစ်ခုဖြစ်နေဌာနေတိုင်းရင်းသားတွေကရှုမြင်ပါတယ်တိမ့်ချီထွက်ပြေးသွားသူတွေနဲ့ဒေသခံအပြည့်မဲ့ပြည်သူတွေလည်းပါဝင်လာမှုလို့သူတို့ကိုပြန်လည်လက်ခံနေရချထားရေးတနိုင်ငံအစိုးရတာဝန်ရှိသူတွေနဲ့ကုလတို့ပူးပေါင်းပြီးအဆင်ပြေအောင်ဆောင်ရွက်ပေးစေလိုပါတယ်လို့လည်းကမန်တိုင်းရင်းသားလူမှုကွန်ရက်ဥက္ကဋ္ဌဦးထွန်းငွေကပြောပါတယ
်တစ်ဖက်ကအကြမ်းဖက်မှုဖြစ်လာတဲ့အချိန်မှာအရသူအရသားတွေကိုဆက်မဆိုင်သေးနဲ့အကြမ်းဖက်တဲ့လူတွေကိုပဲကြီးကြီးရောက်ရောက်အရေးယူနေတယ်ဒီလိုမျိုးလူဦးရေ8သိန်း7သိန်းထိထွက်ပြေးရအောင်သူကို ကျွန်တော်တို့လည်းမဖြစ်စေချင်ဘူးဒီလူတွေကနိုင်ငံသားမှန်တယ်ဆိုလို့ရှိရင်ဒါသူတို့လာဝတ်တော်ဥပဒေတည်ပြီးတော့ထုတ်ပေးတဲ့နေထုတ်ပေးတဲ့နေဘူးတော့နိုင်ငံသားလည်းဘယ်နိုင်ငံသားပြောအမှလည်းမသိဘောနော်ကျွန်တော်တို့ဖြစ်နေတဲ့ပုံစံတွေကလေမြန်မာဖက်ကတော့ဘူပေါင်းဆောင်ရွက်ပြီးတော့တကယ်စီစစ်ပြီးမှန်မှန်ကန်ကန်လက်ခံသွားမယ်ဆိုရင်တော့ဒီနိုင်ငံတကာရဲ့ဝေဖန်မှုတွေပေါ်အလား ီဖက်ကအစိုးရပိုင်းနဲ့ဘင်္ဂလားဒေ့ရှ်ဖက်ကအစိုးရပိုင်းညှိနှိုင်းဆောင်ရွက်ပြီးတော့နိုင်ငံတကာကြောင်းဝင်ဆံဖြေပြီးမမှန်ကန်ကန်ဆောင်ရွက်နိုင်မယ်ဆိုရင်တော့ဒါကျွန်တော်တို့ပြည်တွင်းအတွက်လည်းပြဿနာအေးပါပဲတခြားနိုင်ငံတွေရဲ့ဝေဖန်မှုတွေလည်းရောကြပြီးတော့ဒါပြည်လေမှုကိုရရှိနိုင်တယ်လို့အဲ့လိုပဲမြင်ပါတယ်ဟုတ်ကဲ့
ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးရဲ့ရခိုင်ခီးစဉ်ပေါ်မှာတော့ဘင်္ဂလားဒေ့ရှ်ဘက်ကသူတို့စီကိုတင်းချီပြီးရောက်ရှိနေတဲ့ဒုက္ခတွေပြန်ပို့နိုင်ရင်ဆောင်ရွက်ချက်တစ်ခုဖြစ်ရှုမြင်တယ်လို့ဒေသခံပြည်သူတွေနဲ့နေရက်ကနေပြန်လာမဲ့သူတွေကြားယုံကြည်မှုတည်ဆောက်ဖို့လိုအပ်တယ်လို့ရခိုင်ပြည်နယ်ရသေးတော်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကပြောပါတယ
်ကျမတို့မြင်တာကတော့ဟုတ်ပါတယ်ဒီဘင်္ဂလားဒေ့ရှ်ဝန်ကြီးကလာတယ်ပေါ့နော်မြန်မာနိုင်ငံကလည်းစာချုပ်တွေလက်မဲ့ထိုးထားတယ် MOU လက်မဲ့ထိုးထားတာလည်းရှိတယ်ပေါ့လေပြန်လာမယ်ဆိုရင်ခေါ်ဖို့အတွက်ဘလောက်အခြေအနေတိသူတို့ဟိုရှိနေပြီလေဆိုတာကိုလည်းသူတို့သိကျင်လို့လာတယ်လို့ပဲအဲ့လိုပဲသုံးသပ်ကြပါတယ်အဲ့တော့ကျမတို့အကြံပေးကြတာကတော့တကယ်လို့များသူတို့ကိုလက်ခံရမယ်ဆိုရင်လည်းသိတဲ့နေရာတစ်ခုမှာလက်ခံပေးပါနော်နောက်တစ်ခါ1984ဥပဒေအရစီစစ်ပါနိုင်ငံသားစစ်တဲ့လူတွေကိုဖိအောင်လုပ်ပေးပါအဲ့တော့သူတို့ကိုဖိတဲ့လူတွေကိုလည်းလက်လက်ဆော့ဆော့ကောသူတို့အဓိကလိုချင်တာကဒီဒေသမှာစာဝတ်နေနဲ့သူတို့လုံနိုင်ဆိုင်နိုင်အောင်နဲ့လုံခြုံရေးကောင်းကောင်းနဲ့သူတို့နေနိုင်အောင်ကိုပဲသူတို့အဓိကထားပြီးလိုလားနေတယ်ဆိုတာကိုကျမတို့တွေကပြည်သူတွေရဲ့ဆန္ဒတွေကိုအဲ့လိုပဲသိရှိနေရပါတယ
်မြမဘင်္ဂလားနိုင်ငံအရေးနဲ့ရိုဟီဂျာဒုက္ခသည်တွေအရေးလေးလာသုံးသပ်နေတဲ့ဒေါက်တာခေဇော်ဝင်းကတော့အခုလိုမျိုးဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဘက်ကမြမနိုင်ငံအထူးသဖြင့်ရခိုင်ဒေသကိုကိုယ်တိုင်တွားရောက်လေ့လာခဲ့တဲ့အပေါ်မှာတော့ဘင်္ဂလားဒေ့ရှ်ရောက်သိချီတဲ့ဒုက္ခသည်တွေအရေးအကြက်တဲကိုပြည်လည်အောင်ဆောင်ရွက်တဲ့လုပ်ငန်းစဉ်တစ်ခုဖြစ်ရှုမြင်ပါတယ်
။နောက်ဆုံးအဖြစ်အနေနဲ့ဒီဘင်္ဂလားဒေ့ရှ်နိုင်ငံသားကိုကြီးကလာပြီးကူရတာပဲ။သူ့အနေနဲ့လည်းနောက်မှကမုတ်တုံယာရီကဝင်လာပြီနော်။သူ့ဒီဘင်္ဂလားဒေ့ရှ်ကိုလည်းဖိအားတွေကများပါတယ်။သူတို့ကစစ်ကောင်လည်းရောက်ခဲ့တယ်လေ။ရောက်ခဲ့တော့အချိန်သွားကြည့်ပြီးတော့သူ့အနေနဲ့ကသူတို့ပဲလည်းပြောမစလို့ရှိရင်သူ့ကစီဝိုင်းနဲ့ဖိလိုက်တယ်နော်။ဒီကမိုးရီစီယာဝင်လာပြီပဲ။အဲဘင်္ဂလားဒေ့ရှ်လည်းမကြိုင်ရွေးတော့ပဲလုပ်တော့မယ်လေ။နော်ဒါဘင်္ဂလားဒေ့ရှ်ကသူသူကပြရတာပါပြမစလို့ရှိရင
်အခုလက်ရှိအခြေအနေမှာတော့မြန်မာဆိုရဘက်ကမွတ်စလင်ဒုက္ခသည်တွေလို့တုံတုံပြီးရိုဟင်ဂျာလို့နိုင်ငံတကာကခေါ်ပေါ်တဲ့သိချီတဲ့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေဒေရရေးကိုပြန်လာနိုင်ရေးဘင်္ဂလားဒေ့ရှ်အစိုးရမြန်မာအစိုးရနဲ့ကုလသမဂ္ဂတို့ပူးပေါင်းဆောင်ရွက်နေကြဆဲဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဘူဟာဆန်မိုဟာမက်အလီဟာမြန်မာနိုင်ငံကို၄ရက်ကြာခီးစဉ်ဖြစ်ရောက်ရှိနေတာဖြစ်ပြီးတော့ဒုက္ခသည်တွေပြန်လည်လက်ခံရေးသဘောတူညီချက်တွေရရှိအပြီးပါတော့ရခိုင်ဘက်ကိုဒုက္ခသည်စခန်းတွေလေ့လာတရေးသူ့ရဲ့ခီးစဉ်ဆက်တာလည်းဖြစ်ပါတယ်ရှင
်မဆုမွန်ဆက်သွယ်မေးမြန်းထားတာပါအခုဆက်ပြီးတော့တနင်္ဂနွေညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြမအရေးဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်ပြီးခဲ့တဲ့သတင်းပတ်မှာတင်ပြခဲ့သလိုပဲဒဝယ်ရင်းနဲ့စီမံကိန်းနဲ့စီးပွားရေးဆောင်ဟာစီမံကိန်းအတိုင်းအတိအကျအကောင့်ထဲပေါ်မယ်ဆိုရင်တော့ဒေတာအတွက်တာမကပဲတိုင်းပြည်အတွက်ပါအကျိုးဖြစ်တွန်းစေမယ့်စီမံကိန်းဖြစ်ပါတယ်ဒါပေမဲ့ပွင့်လင်းမြင်သာမှုမရှိတဲ့အပိုင်းတွေတွေ့နေရတာကြောင့်လက်တွေမှာရည်မှန်းထားတဲ့အတိုင်းဖြစ်လာပါမလားဆိုတဲ့အပေါ်တက်ကြွလှုပ်ရှားသူတွေနဲ့ဒေသခံတွေကြားစိုးရိမ်မှုတွေထွက်ပေါ်နေတာပါသူတို့စိုးရိမ်မှုတွေကဘလောက်လက်တွေ့ကြပါသလဲဒဝေရည်နဲ့စီမံကိန်းနဲ့အထူးစီးပွားရေးဆောင်အပိုင်းနှစ်အထူးစီစဉ်ကိုကိုဇော်ဝင်းလှိုင်ကစီစဉ်တင်ဆက်ပေးထားပါတယ
်မှရောက်နေကြတဲ့မြန်မာနိုင်ငံသားအလို့သမားတွေပြည်တော်ပြန်ပြီးအလို့လို့နိုင်ကြဖို့နဲ့ဒေသဖွံ့ဖြိုးရေးအတွက်ရည်ရွယ်ပြီးဒီတဝယ်ရင်းနဲ့စီမံကိန်းကိုဇုံအလိုက်ခွဲပြီးလှုပ်ဆောင်ဖို့စီစဉ်ကြတာဖြစ်ကြောင်းစီမံကိန်းစတင်ကလေးကအတွင်းကြကြအထုလေ့လာနေသူလည်းဖြစ်ဒေသခံတအူးလည်းဖြစ်တဲ့ကိုလေးလွင်ကပြောပါတယ
်အဲ့တော့ကျွန်တော်တို့တဝယ်တွေပမာတွေပေါ့ထိုင်းမှာရောက်နေတဲ့ကျွန်တော်တို့ဆွေမျိုးတွေကျွန်တော်ညီကိုတွေအိမ်တော်ပြန်ဖို့အတွက်စီမံကိန်းဆိုတဲ့ပုံစံမျိုးနဲ့လူကြီးတွေဆန်ထားနဲ့စေတနာနဲ့လှုပ်ပေးတာအဲ့လူပေါင်း6000 9000အလုံးရမယ်ပေါ့အဲ့တော့ရလားအဆင်ပြေလားโอเคတယ်ဆိုမှမင်းတို့ဆက်လို့နောက် Facebook Facebook ကိုဆက်လို့ကြလို့ပြောခဲ့တယ်အရင်ကလိုမျိုးတစ်ထိုင်နေတဲမဟုတ်တော့အဲ့ဒါဆိုတော့ဒီထဲမှာဂါအောင်လုတ်ပြလိုက်တာလည်းကွာ SME ဆိုတော့ကျွန်တော်တို့ဒီက scale over ဖြစ်နေတဲ့ဒီဒေသခံတွေကရေလုပ်ငန်းတွေကျွန်တော်တို့ဒီနန္နတိဘူးတွေက จมูกยูบูรีบาริญาริตุลุงนี่เด็กลุงนี่เนี่ยตู้เด็กลุงนี่เนี่ยอยู่เว้ยทีมบาสลุงยังที่อาลุยอ่ะจังหวะลีบาอีเซนต์อีเดนเซ่พี่ตาบ
่
อลูกกันยาชิจามะเอราสูงจังหวะที่อาลุยเนี่ยเพราะว่าลุงนี่ถ่ายมือเนี่ยตู้ทุกท้องเขียนลามะสูงเด็กยี่เวจีสีดานาเนี่ยเอราอันยิ่งลูกบ้าลูกโยจิม
ถ้าเป็นแบบปีบ้ามาอย่างนี้จ้าเลยเนี่ยมาลูกตั้มอะไรเปลี่ยนลายด้วยပြည်ထဲမှာလှုပ်ဆောင်မဲ့စီမံကိန်းတွေကနေရရှိမဲ့အကျိုးခံစားခွင့်တွေဟာဆွဲဆောင်မှုမရှိဘူးဖြစ်နေတယ်လို့သူကထောက်ပြပါတယ
်ချစ်ချင်းလေးပဲယူရီးယားမှာအခုဘတ်300ကျော်ရတယ်လीအနည်းဆုံးအဲ့တော့ဒါနဲ့ထိုက်တန်နဲ့ဒါနဲ့တူညီတဲ့ငွေဒီမှာဒီနေ့ပေးနိုင်ရင်ဒီလိုကြီးကျန်လာမှာပဲသူကနာပွားလုပ်ရတယ်ဆိုတာကိုယ်စီမှာအဲ့လိုအခွင့်အရေးအဲ့လိုပမာဏမရလို့သွားလုပ်တာတူညီချက်ချင်းပြန်လာတယ်မတူရတော့နည်းနည်းအောင်ပြန်တယ်ဘယ်သူမှဆိုကိုယ့်အိမ်ကိုပြန်ညင်ကြတာပဲ
စီမံကိန်းအစပိုင်းမှာဆက်လုပ်ရေးလုပ်ငန်းတွေအတွက်အီတလီယန်တိုင်းကုမ္ပဏီကဒေသခံတချို့ကိုအလုတ်ခန့်ခဲ့တာကြောင့်ကိုစောမြင့်လို့ဒေသခံတွေယာယီအလုတ်ရခဲ့ပူပါတယ်
။အဲရခိုင်လည်းခေါ်ခိုင်းတယ
်။ဘလောက်ပြီးလဲဆိုတော့ဒီနေ့
။ဒီနေ့အဲ့ဒီက9500ပဲ
။ဒီနေ့ကကိုစောမြင့်အလုတ်ပြီးလား
။အလုတ်ပြီးတယ်ကျွန်တော်။
ဟုတ်ဘလောက်လောက်လုလဲရလဲ
။နှစ်နှစ်ကျော်ကျော်တက်နေလာတယ်ပဲကျွန်တော်နေပေးမှာတော့ဆောင်းလေးလာလောက်ပဲတိုင်ပဲညာကိတ်တုံးသွားတယ်ဟိုးဘောကအင်းကြီးရှိတယ်ဟုတ်လား
။
စီမံကိန်းအဲ့ဒီမှာညာဆန်းဆန်းရတယ်လေ
။ဩအညာဆောင်သွားလို့ရတာ
။အဲ
။ဩအ
ဲ့တော့နည်းနည်းကနေဖက်တာနဲ့ဆက်ပြေတာပေါ့။ဩအ
ဲ့မှာတွားရုံပဲပေါ့ညာတ
ော့။အဲအဲလက်ကြည့်ရှုရတာပေါ့။အဲ့လိုမျိုး။ကြည့်ရတော့ကြည့်ရှုလိုက်လိုက်လိုက်ရတာဒါပေမဲ့ကိုယ်လည်းကြည့်တဲ့လူဝန်သားဆိုရှိတယ်လေ။အဲ့ဒါပေမဲ့ကိုယ်လည်းကြည့်ချင်ပြီးတော့မအီရဘူးပေါ့အဲ့လိုမျိုး
။ဘယ်စီမံကိန်းမဲ့ဖြစ်ဖြစ်မြန်မာနိုင်ငံရဲ့လက်ရှိဒီဇယ်ရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေတွေနဲ့အညီလောက်ဆောင်မယ်ဆိုရင်အခုလိုလွှဲမစရာအကြောင်းမရှိဘူးလို့88ပွင့်လင်းလူအဖွဲ့အစည်းကဥအောင်နိုင်ဦးကတုံ့တက်ပြောဆိုပါတယ်
။နံပါတ်1အချက်ဘမပြမထုတ်ထားတဲ့ဥပဒေရှိတယ်။ဥပဒေနဲ့အညီလောက်ပါလို့ကျွန်တော်တို့ကပြောချင်းတာ။ဟုတ်ပြီဥပဒေနဲ့အညီလောက်ပါဆိုရင်ဆိုဘာဖြစ်လို့ပြောလဲဆိုတော့ကျွန်တော်တို့စီစဉ်လို့စီမံကိန်းတော်တော်များများနဲ့ဟာလက်ရှိပြဋ္ဌာန်းထားတဲ့ရင်းနှီးမြှုပ်နှံမှုဥပဒေတွေနဲ့မညီတာတွေကျွန်တော်တို့အများကြီးတွေ့နေရ
စီမံကိန်းစတင်တဲ့2008ခုနှစ်ကစလို့လေယာဉ်မြေတင်းဆဲမှုတွေရှိခဲ့တာနဲ့တဘာဝပတ်ဝန်းကျင်ထိခိုက်နေတာမျိုးရှိလာနိုင်တဲ့အပေါ်စိုးရိမ်မှုတွေထွက်ပေါ်ခဲ့တာကြောင့်ဝေဖန်မှုတွေအမျိုးမျိုးရှိခဲ့တာပါဒါပေမဲ့လည်းအရင်အစိုးရကဘလောက်ပဲအစီအငေါ်မတည့်တာတွေလုပ်ခဲ့လုပ်ခဲ့နောင်တက်လာတဲ့အစိုးရကပြည်သူတွေထိခိုက်နေတာမျိုးနဲ့အောင်လုပ်ပေးရမယ်တာဝန်ရှိတယ်လို့တနင်္လာရီတိုင်းHuman Rights Watch လူအခွင့်အရေးစောင့်ကြည့်အဖွဲ့ဝင်ကိုတန်းဝင်းကလည်းပြောပါတယ
်။တမျိုးလူကတော့ဒီသက်ခန့်လို့ဒီသက်ဖို့ပြုတဲ့မှုဘယ်သူမှစလူကြီးနားလားဗျာ။ကျွန်တော်တို့ပြောနေတဲ့ပြောဆိုချက်တွေစီဒီသက်ဖို့ပြုတုတဲ့ရေကိုကတ်ကွက်နေတာမဟုတ်ဘူး။ဘယ်လူဖို့ပြုတုတဲ့မလဲ။ဘယ်လောက်ကြီးဖို့ပြုတုတဲ့မလဲ။ဘယ်သူတွေခံစားဝါမလဲ။ဘယ်လောက်ကြီးရည်ရှိခံမလဲပေါ့။နောက်တစ်ခုအစိုးကျတွေကဘာတွေလဲ။ဘယ်လူကကွယ်ဖို့ဘယ်လူကုစားဖို့ကြိုးစားလာလဲ။ကျွန်တော်တို့ပြောနေတာအစိုးဆုံးချက်ပြီးအရှိမရှိခဲ့တဲ့မျက်နှာခဲ့တဲ့လူတွေကိုပြန်မကုစားဘဲနဲ့အရှိမဖြစ်ခဲ့တဲ့အမိုက်ပုံကြီးကိုဒီလိုပြစ်ထားပြီးကလကာချပြီးတော့အဲ့ဒီအနတ်ဆိုးတွေနဲ့ပဲအဲ့ဒီပြဿနာတွေနဲ့ပဲရှင်းဆက်ဒါတွေကိုဘေးချီချလိုက်သွားလိုက်မယ်ဆိုတော့ကျွန်တော်တို့ကတကယ်ကအဲ့ဒီလိုမျိုးမဖြစ်သင့်ဘူးဗျအစိုးရဆိုတာအစိုးရတကြက်ပဲရှိတယ်ဗျလူတွေကထင်နေလို့သာအုပ်ချုပ်သူတွေပြောင်းသွားကြတယ်ကျွန်တော်အစိုးရသိလို့ခေါ်တယ်အစိုးရဆိုတခုပဲရှိရမယ်ပြည်သူလူထုလေးစားရတဲ့အစိုးရဆိုတာတခုပဲရှိရမယ်ဗျဘယ်သူပြောင်ပြောင်အစိုးရဖြစ်လာရင်ပြည်သူလူထုရဲ့တာဝန်ထမ်းရမှာပေါ့အစိုးရလူမထမ်းခဲ့လို့ငါတို့မထမ်းနိုင်ဘူးဆိုရင်ရှင်းတယ်အစိုးရမလုပ်ဘူးပဲ
ဒါကြောင့်လဲ NLD အစိုးရအနေနဲ့ရွေးကောက်ပွဲကာလကပေးထားတဲ့ဂရုတွေအတိုင်းလက်တွေ့မှာအကောင့်ထည့်ဖော်ဖို့လိုတယ်ဆိုတာကိုကုအောင်နိုင်ဦးကထောက်ပြပါတယ
်လူထုခေါင်းဆောင်ဒေါက်တာစုကြည်ရဲ့စကားသည်ကျွန်တော်တို့နားလည်တာနိုင်ငံတော်အစိုးရရဲ့မူဝါဒပဲဖြစ်တယ
်ဟုတ်တယ်သူကခေါင်းဆောင်ဖြစ်နေတ
ယ်သူကခေါင်းဆောင်ဖြစ်နေတယ်အဲ့တော့သူ့စကားအတိုင်းကျွန်တော်တို့လိုက်လို့ရမှာဒါသိချတယ်ဘာဖြစ်လို့လဲဆိုတော့သူပြည်သူနဲ့အတူလို့ကျွန်တော်တို့ပြောထားတယ်ဟုတ်ပြီဥပဒေတရားပဲဖြစ်ဖြစ်စီမံကိန်းတစ်ခုပဲဖြစ်ဖြစ်ကျွန်တော်တို့ပြည်သူအပေါ်ဘလောက်ကြိုးရှိလဲဒါကျွန်တော်တို့ပထမဦးဆုံးစဉ်းစားမှာကိစ္စနောက်တစ်ခုကနိုင်ငံတော်အတွက်ဘလောက်ကြိုးရှိမလဲဆိုတဲ့ကိစ္စ
မလေးနဲ့ခင်မွန်းဖြစ်သူဦးအေးရွှေတို့ဟာစီမံကိန်းကြောင့်နေရရွှေ့ပြောင်းပေးရတဲ့ဒေသခံတွေအတွက်အီတလီယန်တိုင်းဒီဗလော့ပ်မန့်ကုမ္ပဏီကစောက်ပေးထားတဲ့အင်ယာတက်မှာရွှေ့ပြောင်းနေထိုင်တဲ့တူတဲ့တော့မိသားစုလည်းဖြစ်ပါတယ်။အင်ယာတစ်ဆောက်ပြီးကသားကသူတို့နဲ့အတူတခြားရွာသားတွေပါပြောင်းရွှေ့နေထိုင်ကြပေမဲ့လည်းအဲ့ဒီနေရာမှာလုတ်ကင်စားတော့ဖို့အဆင်မပြေတာအပါအဝင်တခြားအကြောင်းအကြောင်းတွေကြောင့်ကျန်တဲ့သူတွေအားလုံးကအိမ်သစ်တွေကိုပြစ်ပယ်ပြီးတခြားနေရာမှာပြောင်းနေကြတာပါ။ မလင်းနဲ့ကိုအေးရွှေတို့ဟာလည်းအခုသူတို့နေတဲ့အိမ်အတွက်ပိုင်ဆိုင်ကြောင်းပြနိုင်တဲ့စားရဲစားရန်အထောက်အထားကုမ္ပဏီဘက်ကထုတ်ပေးမထားတာကြောင့်ဒီအိမ်ကိုသူတို့တရားဝင်ပိုင်ဆိုင်တယ်ဆိုတာကိုပြောဖို့ခက်နေပါတယ်။ဒါကြောင့်လည်းသူတို့အနေနဲ့ဒီနေရာကနေအချိန်မရွေးပြောင်းသွားရနိုင်တယ်ဆိုတဲ့တန်တရားနဲ့နေထိုင်နေကြရတာပါ။မလင်းနဲ့ကိုအေးရွှေတို့လိုနေရမပြောင်းကြရပါမယ်။သူတို့အလဲဘယ်တော့ရောက်လာမလဲဆိုတဲ့စိုးရိမ်မှုတွေရွာသားတွေအကြားမှာရှိနေကြောင်းမရင်ကြီးရွာတကြီးဦးကျော်အောင်ကလည်းပြောပါတယ်
။နော်ရင်နာစီကန်းပြေလာမယ်ဆိုရင်တော့အခုကျွန်တော်တို့လိုအနေရနေရလေသားလေးတွေကိုသူတို့မှသူတို့ဟိုဘယ်လိုပြောမလဲသူတို့ဟိုပေါ်လဂျီလေးတွေပါလေဆွဲထားတဲ့ဟာတွေကိုပြန်လုံလို့မရတော့ဘူးဆိုရင်တော့စွရင်စရာတော့ရှိကြဖို့
အာနာပိုင်းနေအနေနဲ့စီမံကိန်းတွေကိုစတင်မယ်ဆိုရင်ဒေသခံတွေကိုအရင်တိုင်ပင်သင့်တယ်လို့လည်းတကြီးဦးအောင်ကျော်ကပြောပါတယ
်ကျွန်တော်လိုချင်တာဘလုံးမဟုတ်လေဟိုဘယ်လိုပြောမလဲဆိုတော့ကျွန်တော်တို့ရွာအောက်စုနိတဝိုင်ရောလူတွေနေပေါ့နော်ဒီရွာလူတွေနေအဲ့တော့တိုင်ပင်ဆွေးနွေးပြီးတော့ဒီရွာနေမှာဘယ်နေဘယ်နေရပြေးပါဘယ်နေဘယ်နေယူမယ်အဲ့လားကျောင်းလေးတွေကိုတော့ပြောစီချင်တာပေါ့နော်အခုကတော့သူတို့လောက်ထားတဲ့ဟာတော့ကိုတော့မသိဘူးဘာမှမသိရဘူးလေအဲ့ဒါလေးတွေရှိတယ
်တနင်္သာရီတိုင်းလူခွင့်ရဲစောင့်ကြည့်အဖွဲ့ကကိုတန်းဝင်းကလည်းဒေသခံတွေနဲ့တွေ့ဆုံဆွေးနွေးတာမျိုးရှိစင်တယ်ဆိုတော့သဘောထားရှိသူဖြစ်ပါတယ
်ဘယ်လိုပူးပေါင်းလုပ်ကြမလဲပေါ့ကျွန်တော်တို့ပြည်သူလူထုခေါ်စီချင်တယ်ပြည်သူလူထုကိုညှော်လေးတကြီးနဲ့ပရန်တွေချပြမယ်တချို့ကထင်နေပြပြည်သူလူပါလာရှုပ်တယ်ပေါ့နော်ဒါမဲ့ဒါကိုလည်းစိတ်ရှိနေကျွန်တော်တို့နားထောင်ပေးသေးတယ်။ပြည်သူလူ့ရဲ့အရင်ကဖြစ်ခဲ့တဲ့ပြဿနာမပွင့်လင်းမင်းသားမှုအားနည်းခဲ့လို့ဒီနေ့ဒီချိန်မှာပွင့်လင်းမင်းသားစွာလုပ်ပါ။ပွင့်လင်းမင်းသားစွာပူပေါင်းပါ။ပြည်သူလူ့ယုံကြည်ပေးပါဗျာ။ပြည်သူလူ့ကိုဖြစ်စီပေးစေခြင်းနဲ့တကယ်ကြတော့တကယ်အဲ့ဒီလိုသာလဲကောင်းကောင်းလုပ်မယ်ကျွန်တော်တို့ဂျပန်ဆိုတဲ့ကျွန်တော်တို့ယုံကြည်စိတ်ချရမယ်တိလဝါဒီနေ့ဒီပြဿနာရှိလို့မယ်။တိလဝါပြဿနာရှိလို့ပဲအဲ့တော့ပူကောင်းလာအောင်လုပ်မယ်ဆိုလို့ရှိရင်ပို့ပြီးတော့ပြစ်လင်းနေသားအောင်လုပ်ရင်တော့စစ်ပြေတာပေါ့အခုက information ဆိုတာဗျာမိမသိရတဲ့ခေဒါသမတ်တစ်ခါတည်းကြဟိုဟာတော်သားဆိုအဆဲခံရသေးတယ်အဲ့ဒါကျွန်တော်ပူစစ်ပြေခြင်းပြည်သူလူကိုပြစ်လင်းနေသားအောင်လုပ်ပါပြည်သူလူအကျိုးရှိရှိပါတကယ်မှန်တကယ်ရှိရှိဖော်ပြတိုးတက်မှုကိုဥတည်လို့ရှိရင်တော့စစ်ပြေမှာပါ
အဓိကကတော့ပွင့်လင်းမြင်သာမှုရှိပြီးလူတို့အတွက်အကျိုးဖြစ်ထွန်းစေမဲ့ဖွံ့ဖြိုးရေးစီမံကိန်းတွေလှုပ်ဆောင်ဖို့လိုအပ်ကြောင်းကိုတောင်းဝင်းကဆက်ပြောပါတယ
်အဓိကတော့ကျွန်တော်တို့တေချာပြောတော့ဖွံ့ဖြိုးတိုးတက်မှုပဲတခါကျတော့ကိုယ်မျိုးလည်းလာတယ်သူတို့ပြောတဲ့ဖွံ့ဖြိုးတိုးတက်မှုကျောင်းမှာပြန်စစ်စားရမှာဘာတွေဖွံ့ဖြိုးတိုးတက်မှာလဲဘယ်သူတွေဖွံ့ဖြိုးတိုးတက်မှာလဲရည်စီလားရည်သူလားစီမံကိန်းရဲ့တကယ်အမှန်တကယ်ရောဖွံ့ဖြိုးတိုးတက်မှာလားအဲကျွန်တော်တို့ကအဲ့ဒါတွေကိုတွေ့ကြကြလေးလေးလာဆက်စစ်ဖို့လိုမယ်ပုခက်တာတချို့တုံးတင်တာဒီမှာလက်ရှိဖြစ်နေပြဿနာတွေပေါ့အဆူရနဲ့လွတ်တော်ဖော်ပြတူတဲ့လူပြောပြပြီးတော့လာတဲ့စီမံကိန်းတွေပြည်သူလူထုကလေးလာဆန်းစစ်ဖို့မပြောနဲ့လွတ်တော်တယ်မှမသိလိုက်တဲ့ဟာလေးတွေရှိတယ်ကအဲ့ကျွန်တော်တို့ကကျွန်တော်တို့ဆိုဘာပိုစဉ်းစားဖို့ကောင်းလဲအမှန်တကယ်ဖော်ပြတူတဲ့ရလာဘယ်သူတွေနင်းနာပါလဲကျွန်တော်ရဲ့ရှုတော့ကြည့်မယ်ဆိုရင်ဘယ်သူတွေကလူခွေချုပ်ပေါက်တကယ်ခံနေရပြီလဲဒါတွေတော့တိတိကျကျလေးလေးလာဆက်စစ်ဖို့ကောင်းတယ
်ရှေ့တရင်ဘက်မှာတော့တဝယ်ရင်နဲ့စီမံကိန်းရဲ့နောက်ဆက်တွဲဖြစ်လာမဲ့တဘာဝပတ်ဝန်းကျင်ထိခိုက်နေတာမှုအခြေအနေတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်ခင
်ဗျာပေါ်ဇော်ဝင်းကတင်ဆက်ခဲ့တဲ့မြန်မာရေးဆွေးနွေးခန်းကိုနားဆင်ကြရတာပါရှင်VOA ကထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားစီစဉ်နေအပါဝင် Radio စီစဉ်တွေအားလုံးကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတွားရောက်ဖတ်ရှုနိုင်ပါတယ်ရှင်။ဒုတိယပိုင်းနာယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပ
ါ။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက် 8:00 နာရီကနေ 9:00 နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6:00နာရီခွဲကနေ9:00နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း 9:00 နာရီကနေ 10:00 နာရီအထိအစီအစဉ်ကိုတော့တိုင်းဒို 19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 နာရီအစီအစဉ်ပြည်ပချင်းည 10:00 နာရီမှာတိုင်းဒိုမီတာ 25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းသာတက်တာရှင်များရှင် VOA ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုည10နာရီထိလိုင်းဒိုမီတာ25ကီလိုဟတ်1953ညလိုင်းဒိုမီတာ32ကီလိုဟတ်1783ညလိုင်းဒိုမီတာ58ကီလိုဟတ်9335နဲ့လိုင်းလက်မီတာ190ကီလိုဟတ်1505တို့ကနေပြီးဆက်ပြီးထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုစတိုက်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရီဘက်မှာတော့ပြည်ရင်းသတင်းတုံ့တက်ချက်နဲ့အတူမြမပီမပေးစာများခန္ဓာနဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးသွားမှာပါ။အခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းတုံ့တက်ချက်ကိုနားဆင်ရပါမယ်။ရှစ်လေးလုံး230ခရီးကနေဘာတင်ငန်းစာတွေယူတင်တယ်လဲဆိုရဲခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါမတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ပေးထားပါတယ
်ခုဆိုရင်ရှစ်လုံးအရေးတော်ပုံကြီးဖြစ်ပွားခဲ့ပြီးလားနှစ်ပေါင်း30ရှိခဲ့ပါပြီအဲ့ဒီချိန်ကလဲနေလျောင်းမင်းဆောင်မကြံပြည်သူလူထုတရလုံးတောင်းဆိုခဲ့တာဟာဒီမိုကရေစီရဖို့ပါနှစ်ပေါင်း30ကြာလာတဲ့ယနေ့ထက်တိုင်မြန်မာနိုင်ငံဟာဒီမိုကရေစီနိုင်ငံမဖြစ်သေးဘူးဆိုတာနိုင်ငံရေးသမားတွေရောပြည်သူတွေကပါလက်ခံကြပြီဖြစ်တယ်လို့နောက်ဆက်တွဲဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးဆိုတာတွေလည်းဖြစ်ပေါ်မလာသေးပါဘူး။ဒါနဲ့ပတ်သက်ရင်အာဏာရှင်တွေကဖိနှိပ်လို့အာဏာရှင်တွေစီမံခန့်ခွဲမှုညံ့ဖျင်းလို့အာဏာရှင်တွေကတိုင်းပြည်ပြည်သားတွေကိုရန်သူတွေသဖွဲ့သဘောထားလို့ဖြစ်ရတာဆိုပြီးအများကသုံးသပ်ကြပါတယ်။ဒါပေမဲ့ဒီကနေ့တိုင်းပြည်နဲ့ပြည်သူတွေခုလိုအခြေအနေဖြစ်နေရတဲ့နဲ့ပတ်သက်ပြီးဒီမိုကရေစီလိုလားပါတယ်ဆိုတဲ့အတိုက်ခံတွေဘက်ကဘာအားနဲ့ချက်ဘာလိုအပ်ချက်တွေရှိနေသလဲဘာအမှားယွင်းတွေလုပ်ခဲ့ကြသလဲဆိုတာကိုတော့သုံးသပ်တာမတွေ့ရသလောက်နေပါပါတယ်ကုရပတ်ရှစ်လေးလုံး230ခီးကနေဘာဒီသင်္ကန်းစာယူသင့်တယ်လဲဆိုတာဆွေးနွေးတင်ပြသွားပါမယ်
1988ခုနှစ်ကအခြေအနေကိုတစည်းတစောင်းပြန်ကြည့်ရင်အဲ့ဒီအချိန်ကဒီမိုကရေစီကိုလိုလားတောင်းဆိုတဲ့လှုပ်ရှားမှုမှာပြည်သူလူထုတရက်လုံးတင်မကပဲဝန်ထမ်းတွေလိုရဲတပ်ဖွဲ့တွေလိုမျိုးတောင်ပါဝင်တာတွေ့နိုင်ပါတယ်။တက်မတော်ကပါတယ်ဆိုပေမဲ့အတော်လေးကိုနည်းပါတဲ့အရေးအတွက်ပါ။နောက်တော့ဒီမိုကရေစီတောင်းဆိုတဲ့လှုပ်ရှားမှုကိုစစ်အာဏာရှင်တွေရဲ့ညှို့ကြားချက်နဲ့တက်မတော်ကအကြမ်းဖက်နှိမ်နင်းရုံမကစစ်အုပ်ချုပ်ရေးပါစတင်လိုက်ပါတယ်။ဒီအချက်ကိုကြည့်ရင်တိုင်းပြည်မှာတပြည်လုံးကဘလို့စနစ်ကျင့်သုံးကြပါတယ်ဘာကိုလိုချင်ပါတယ်ဆိုပြီးဘလောက်ပဲဆန္ဒပြင်းပြနေနေဘလောက်ပဲတောင်းဆိုနေနေတက်မတော်ကမပါရင်ဘလို့မှမဖြစ်နိုင်ဘူးဆိုတဲ့သင်ခန်းစာပါတနည်းအားဖြင့်တက်မတော်ဟာထိပ်ပိုင်းကယာတူးကြီးတဲ့စစ်ဗိုလ်ချုပ်တွေကကြောင်းသားဖြစ်ဖြစ်ရဟန်းတန်ကဖြစ်ဖြစ်အမျိုးသမီးဖြစ်ဖြစ်ပြည်သူဖြစ်ဖြစ်ဖမ်းဆိုဖမ်းရိုက်ဆိုရိုက်ပြစ်ဆိုပြစ်ဘာအမိတ်ပေးပေးလုပ်မယ်ဆိုတဲ့အခြေအနေမျိုးဆိုရင်ပြည်သူတွေရဲ့ဆန္ဒပြေဝနိုင်မှာမဟုတ်ပါဘူးဒီအတွက်တက်မတော်ကိုလူတအူးတယောက်ယောက်ကဘာအမိတ်ပေးပေးနာခံတဲ့အဖွဲ့အစည်းမျိုးဆိုတာထက်ဖွဲ့စည်းပုံခြေခံဥပဒေတည်ဆဲဥပဒေစစ်စည်းကမ်းစစ်ဥပဒေတွေကိုနာခံတဲ့တက်မတော်မျိုးဖြစ်လာအောင်စည်းရုံးကြဖို့လိုပါတယ်ဒေါ်ဆန်းစုကြည်အပါအဝင်အတိုက်ခံတွေဟာနှစ်30အတွင်းဒါကိုစနစ်တကျအကောင့်ထဲပေါက်ခဲ့ကြပါရဲ့လားဆိုတာမေးခွန်းထုတ်เสียပါနောက်တစ်ခုကအတိုက်ခံတွေရဲ့ဒီမိုကရေစီတိုက်ပွဲဆင်နွှဲခဲ့ကြတဲ့ပုံသဏ္ဍာန်မှာမြန်မာနိုင်ငံကအတိုက်ခံတွေဟာအာဏာရှင်တွေကိုမကြောက်မရွံ့အသက်အသေးခံဘဝအပြတ်ခံအနှိမ့်ဆက်ခံထောင်ကျတန်းကျခံတွန်းလှန်တဲ့နေရာမှာတော့ရဲစွမ်းတပ်တီဟာပြိုင်ဆန်ရှားပါပဲနိုင်ငံတကာနဲ့လည်းရှင်နိုင်ပါတယ
်ဒါပေမဲ့ဒီမိုကရေစီရဲ့အတွက်တိုက်ပွဲဝင်တယ်ဆိုတာအာဏာရှင်ကိုဖြုတ်ချနိုင်မှုအာဏာရှင်စနစ်အဆုံးသတ်ဖို့အတွက်သက်သက်မဟုတ်ပဲတိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့တိုင်းပြည်ပြည်သားတွေချမ်းသာကြွယ်ဝပြီးပညာရေးအပါအဝင်အဖက်ဖက်ကမြင့်မားတဲ့လူသားတွေဖြစ်လာဖို့ဆိုတဲ့ရည်မှန်းချက်တွေနဲ့လည်းတထပ်တည်းကြနေပါတယ်ပြောရရင်ရေရှည်ပါဒီမိုကရေစီတိုက်ပွဲအောင်မြင်ဖို့ဆိုရင်ဖိနှိပ်တဲ့အင်အားစုတွေအားနည်းသွားပြီးပြည်သူလူထုတရက်လုံးကိုအားကောင်းအောင်လုပ်နေဖို့လိုပါတယ်တိုက်ခိုက်ပွဲမှာဖြစ်စီအာဏာတချို့တဝက်ရတဲ့အခြေအနေဖြစ်စီအာဏာအလုံးစုံရတဲ့အခါမှာပဲဖြစ်စီအဲ့ဒီချက်ဟာအရေးကြီးပါတယ်ဒါပေမဲ့မြန်မာနိုင်ငံကအတိုက်ခံတွေဟာအာဏာရှင်တွေကိုတွန်းလှန်ဖို့လောက်ပဲအာရုံရှိကြပြီးပြည်သူလူထုအင်အားရှိရေးကိစ္စကိုတော့မေ့လျော့ထားခဲ့ကြတာတူပါတယ်။အခြားတစ်ဖက်မှာတော့စစ်အာဏာရှင်တွေဟာကျောင်းသားတွေကိုရန်သူလို့သဘောထားပါတယ်။ကျောင်းသားတွေအင်အားချိနဲ့သွားအောင်လုပ်ခဲ့သလိုပညာရေးစနစ်ကိုပါပျက်စီးအောင်ဖျက်ဆီးခဲ့ကြပါတယ
်။အလားတူပြည်သူလူထုစည်ရဲတွင်နဲ့နေမှသူတို့ကိုမဆန့်ကျင်မှဖြစ်တယ်လို့တွက်ဆပြီးစည်ရဲတွင်နဲ့တဲ့နဲ့အောင်လဲနှီးပေါင်းစုံဖန်တီးခဲ့ကြပါသေးတယ်။ ထူးခြားတာတစ်ခုကတော့အတိုက်ခံအင်အားစုတွေဟာအာဏာရှင်စတင်တဲ့နိုင်ငံရေးတသက်လှုပ်ရှားမှုတွေကလွဲရင်ပြည်သူတွေအင်အားချိနဲ့မသွားရအောင်အာဏာရှင်တွေဖိနှိပ်တဲ့ကြားကအင်အားကောင်းလာအောင်ဘလို့လှုပ်ရှားမှုမျိုးဘလို့အားပေးမှုမျိုးမှလုပ်ခဲ့တာမတွေ့ကြရပါဘူး။ဒေါ်အောင်ဆန်းစုကြည်ကိုရိုင်းဒီပင်လင်းအာဏာရှင်တွေကအကြောင်းသားတွေကိုဖိနှိပ်နေတယ်၊ပညာရေးစနစ်ကိုဖျက်ဆီးနေတယ်ဒါပေမဲ့ဘလို့အခြေအနေရောက်ရောက်ပညာကိုတက်အောင်တင် जा ဆိုပြီးလှုံ့ဆော်တာမျိုးမလုပ်ခဲ့သလိုတိုင်းသူကြီးသားတွေကိုလည်းစည်ရဲနေကြအောင်မနေကြနဲ့ဘလို့ပဲဖိနှိပ်ဖိနှိပ်ချမ်းသာအောင်စူးစမ်းကြဆိုတာမျိုးလည်းမပြောခဲ့ပါဘူး။ကျောင်းသားတွေကိုတတိရှိကြဖို့နိုင်ငံရေးကိုစိတ်ဝင်စားဖို့လှုံ့ဆော်တာမျိုးလောက်ပဲရှိခဲ့တာပါ။ဒါကြောင့်လဲအားလုံးသိကြတဲ့အတိုင်းပြည်သူလူထုဟာအာဏာရှင်ကိုအန်တုနိုင်တဲ့ခွန်အားရှိတဲ့ပြည်သူတွေဖြစ်မလာပဲနှစ်ကြာလာလေလေရုပ်ဝတ္ထုအရာရောပညာဉာဏ်အမျှော်အမြင်အရာပါအင်အားချိနေတဲ့ပြည်သူတွေဖြစ်လာတော့တာပါပဲနောက်တစ်ချက်ကလက်ရှိတိုင်းပြည်အခြေအနေကိုပြန်ကြည့်ရင်နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်နဲ့တက်မတော်ကာကွယ်ရေးဦးစည်းချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့နှစ်ယောက်တိုင်းပြည်ကိုအာဏာခွဲဝေအုပ်ချုပ်နေကြတဲ့ပုံသဏ္ဍာန်မျိုးရှုမြင်နိုင်ပါတယ်ဒါဟာရာစုနှစ်တဝက်လောက်အထိတိုင်းပြည်ကိုစစ်အာဏာရှင်တွေကသာယာနှုံးပြစ်ချုပ်ကင်ချဲလဲလွှမ်းမိုးလာတာနဲ့နှိုင်းရှင်လိုက်ရင်တော့အလွန်ကြီးမားတဲ့တိုးတက်ပြောင်းလဲမှုလို့ပြောနိုင်ပါတယ်။ဒါပေမဲ့ဒီလိုအခြေအနေပေါ်ပေါက်လာရတာဟာဒေါ်ဆန်းစုကြည်ဦးဆောင်တဲ့အတိုက်ခံတွေရဲ့ကြိုးပမ်းမှုတည်သူလူထုတရက်လုံးရဲ့မဲပေးမှုကြီးတသက်ကြောင့်ပဲတော့မဟုတ်ပါဘူး။နှစ်ပေါင်းများစွာအတွင်းစစ်ဗိုလ်ချုပ်ဟောင်းနေကြအာဏာရပါတီကြကြီးမားတဲ့အကွဲပြဲပြဿနာ၊နေဆက်ပြဿနာတွေကြောင့်တရုတ်နဲ့သဘောထားကွဲပြီး2015ရွေးကောက်ပွဲရလဒ်ကိုလက်မခံခြင်းရင်တောင်အာဏာသိမ်းဖို့စဉ်းစားရခက်နေတဲ့စစ်ဗိုလ်ချုပ်တွေရဲ့အနေအထားစရစရအခြေအနေတွေပေါင်းစုံပြီးမှဖြစ်ပေါ်လာတဲ့အပြောင်းလဲပါ။ဒါကြောင့်အဲ့ဒီလိုအခြေအနေမျိုးကိုသင်ခန်းစာယူပြီးဒီမိုကရေစီဓိဋ္ဌတ်ပိုခိုင်မာလာအောင်အတွေးခေါ်ရီပြောင်းလဲဖို့အများကြီးစူးစမ်းဖို့လိုပါသေးတယ်
။ဝန်ထမ်းတွေတခုကတော့88အရေးခင်ပြီးနောက်နှစ်30ကြာလာတဲ့တိုင်မြန်မာနိုင်ငံဟာတခြားသောဒီမိုကရေစီအရေးတိုက်ပွဲဝင်ခဲ့တဲ့နိုင်ငံတွေထက်ဘာကြောင့်အောင်မြင်မှုသိမ်းမရသေးတာလဲတိုင်းပြည်နဲ့ပြည်သူတွေဘာကြောင့်ဖွံ့ဖြိုးမှုနောက်ကျနေရတာလဲအဲ့ဒီကိစ္စတွေဖြစ်ရတာဟာအာဏာရှင်တွေကြောက်ချီတသက်ပဲလားအတိုက်ခံတွေဘာအာဏာချက်တွေရှိနေသလဲဘာတွေမှားခဲ့သလဲဆိုတာမျိုးပြောဆိုသုံးသပ်တဲ့နိုင်ငံရေးခေါင်းဆောင်တွေမရှိသလောက်နှေးပါနေသေးတာပဲဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
တင်းစားဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကိုနားဆင်ခဲ့ရတာပါရှင်။အခုတော့အင်ညာညတိုင်းလေးလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုသိပေးလို့ပါတယ
်။ဘာရှိတယ်ဗျာ။မနေ့ကဖြစ်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခရီကြောင့်အင်ဒီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးကြရတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်ခေါ်ယူရေးကိစ္စဟာမြန်မာနယ်ဘင်္ဂလားဒေ့ရှ်အစိုးရအကြားသဘောတူထားပြီးမဲ့လက်တွေ့ကတော့ဖြစ်မလာသေးပါဘူး။ဒီသဘောတူညီချက်အတိုင်းဒုက္ခသည်တွေခေါ်ယူရေးအကောင့်ထဲဖော်ဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဒီအပိုင်းတွင်အဲ့ဒီဒေသကိုလာရောက်ခဲ့ပြီးဆိုတော့ဒုက္ခသည်တွေနေရပ်ပြန်ရေးအစီအစဉ်ဘလောက်ထိနှီးစပ်လာပြီလဲ။ဒေသကလူမှုအတိုင်းဝန်းတွေအားလုံးအတွက်စင်ခေါ်ချက်တွေစွန့်စရာတွေဘာတွေများရှိနေသလဲ။လာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်စီစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိမန့်လူသူတွေ VA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေချုပ်တင်ပေးဖို့ထားစီလိုပါတယ်။ဒဲလီလိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်တွေကိုယ့်ရဲ့မိခွန်းတွေကို VA မြန်မာပိုင်းစီကိုချုပ်တင်ပေးဖို့ထားလို့လည်းရပါတယ်။ VA မြန်မာပိုင်းဖုန်းနံပါတ်က1-232-382-994ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@vanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမန့်ကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ။
အင်္ဂါနေ့တိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါရဲ့ရှင်။အခုတော့မအေးတနာကျော်စီစဉ်တင်ဆက်နေကြမြမပြည်မှပေးစာများကဏ္ဍကိုနားဆင်ကြရအောင်ပါရှင်။ဒီလိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။
အခုအရင်ဦးဆုံးဗီဒီယိုရဲ့အစီအစဉ်လေးအတွက်မှတ်ချက်တူလေးတွေရေးလာတဲ့သွားရှင်တွေရဲ့ဒီ Facebook ပေါ်ကမှတ်ချက်လေးတွေကိုဖတ်ပြပေးသွားချင်ပါသေးတယ်။တနာရီသူရဲကောင်းဆိုတဲ့သွားရှင်ကဗီဒီယိုရဲ့မမရုတ်ကိုကိုတို့ကိုစိတ်နှပြချမ်းမြေပါစီအမှန်တရားအမှန်သတင်းတွေကိုတင်ပြပေးတဲ့ဗီဒီယိုကိုအထူးကျေးဇူးတင်ပါတယ်တဲ့။တနာရီသူရဲကောင်းဆိုတဲ့ Facebook အကောင့်ပိုင်းရှင်ရေးလာတာပါ။ဟိုတန်မောင်ဆိုတဲ့သွားရှင်ကတော့ရေဒီယိုနားထောင်တဲ့ဘဝတွေကအများအားပေးနေတာပါတဲ့။ဟုတ်ကဲ့အခုဆက်လက်ပြီးတော့ Facebook ပေါ်မှာလည်းအားပေးနေကြပါရနော်။ အခုဆက်ပြီးတော့နောက်ထပ်သောရရှင်တရားမေးလာတယ်မိကုန်တွေတခုကိုဖြေကြားပေးကြပါမယ်ဖေ့စ်ဘွတ်မက်ဆန်ဂျာကနေပြီးတော့မေးလာတဲ့အော်ဒန်ဆိုတဲ့သောရရှင်ကမင်္ဂလာပါဗီအိုမိသားစုကျွန်တော်သိချင်တာလေးရှိလို့မေးပါရစေဘာရယ်လို့တော့မဟုတ်ပါဘူးဘောလုံးအကြောင်းမှာအစ်ရေးကအာရှတိုင်းမှာရှိပေမဲ့ဘောလုံးကန်ရင်တော့ဘာကြောင့်ယူရိုဆိုမှာဝင်ကန်ရတာပါလဲဖြေကြားပေးစီလိုပါတယ်ဆိုတော့ဒီသောရရှင်မေး
အမြဲတမ်းစဉ်းစားပြတ်တင်ပြပေးနေတဲ့ကိုရန်နိုင်ကိုအခုညတောင်းပြီးတော့မေးကြည့်ချင်ပါတယ်။ကိုရန်နိုင်ဒီတော်ရရှင်ပြောသလိုမျိုးအစ္စရေးကဘာကြောင့်ဥရောပကနေဝင်ခံရလဲဆိုတာမတို့လည်းဘုသူတရအနေနဲ့သိရအောင်လို့ဖြေပေးပါလား
။ဟုတ်ကဲ့ပါမေးသနာကျော်ကြီးဒီမေးခွန်းလေးကစိတ်ဝင်စားဖို့လည်းကောင်းပါတယ်။အစောပိုင်းလုံးကတော့ဒါကပါလက်စတိုင်းဘောလုံးအဖွဲ့ချုပ်အဖြစ်နဲ့ရှိခဲ့တာပါ။ဒါပေမဲ့1948ခုနှစ်မှာအစ္စရေးနိုင်ငံကိုထူထောင်ပြီးချိန်ကစပြီးတော့အစ္စရေးဘောလုံးအဖွဲ့ချုပ်ဖြစ်လာခဲ့တယ်။အဲ့တော့အစ္စရေးက1954ကနေ84ခုနှစ်အထိလဲအာရှဘောလုံးအဖွဲ့ချုပ်ရဲ့အဖွဲ့ဝင်ဖြစ်ရှိခဲ့တယ်။ဒါပေမဲ့အဲ့ဒီကာလတွေမှာဘာဖြစ်လဲဆိုတော့အစ္စရေးကဒီအာရဗ်နိုင်ငံတွေနဲ့စစ်ပွဲတွေဖြစ်တာတွေရှိခဲ့တယ်။ဆိုတော့1984မှာကြတော့ဒီအာရဗ်နဲ့တခြားမွတ်စလင်နိုင်ငံတွေကအစ္စရေးနဲ့မကစားကျင်ဘူးဆိုပြီးတော့တပိတ်မောက်တာတွေညှဉ်းဆန်းတာတွေလုပ်ပြီးတော့နိုင်ငံရေးရဖိအားပေးတာကြောင့်သူတို့ကိုအာရှဘောလုံးအဖွဲ့ချုပ်ကနေထုတ်ပယ်ခဲ့တာပါ။အဲ့ရနေစပြီးတော့1992အထိအစ္စရေးကပဲဘောလုံးအဖွဲ့ချုပ်လက်အောက်မှာမှမရှိခဲ့ဘဲနဲ့ဥရောပတောင်အမေရိကသမုဒ္ဒရာပိုင်းဇုံတွေကနေပြီးတော့တခါတရံမှာကမ္ဘာဖလားခြေစစ်ပွဲကိုဝင်ပြိုင်ခဲ့ပါတယ်။1992ကြတော့မှသူတို့ကိုဥရောပဘောလုံးအဖွဲ့ချုပ်ကယာယီအဖွဲ့ဝင်နိုင်ငံတွဲပတ်အဖွဲ့ဝင်နိုင်ငံအဖြစ်နဲ့ဝင်ခွင့်ပြုခဲ့ပြီးတော့အဲ့ရနေစပြီးတော့ဥရောပဘောလုံးအဖွဲ့ချုပ်အောက်ကိုရောက်သွားပြီးတော့အစ္စရေးလက်ရေးစင်အသင်းရောကလပ်အသင်းတွေပါဒီဥရောပပြိုင်ပွဲအသီးသီးမှာဝင်ပြိုင်ခဲ့ကြတာပါ1994မှာတော့အစ္စရေးဟာယာယီအဖွဲ့ဝင်နိုင်ငံအဖြစ်ကနေဥရောပဘောလုံးအဖွဲ့ချုပ်ရဲ့အမြဲတမ်းအဖွဲ့ဝင်နိုင်ငံဖြစ်လာခဲ့ပါတယ်ခင်ဗျာ
โอเคအခုလောဖြည့်ပြီးတော့လည်းရှင်းသွားပါပြီရှင်ကျေးဇူးတင်ပါတယ်ကိုရနိုင်ဒီအမေကိုအမေးလာတယ်တော့ရှင်အော်ဒန်နဲ့ဒီဖြည့်လေးကိုချိန်နေပြီးတော့ဒီထက်မှလည်းရှင်းလင်းသွားပြီလို့ထင်ပါရဲ့နော်အခုလိုမျိုးစာရေးပြီးတော့ဆက်သွယ်လာတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ
်ညိုရွားထောက်နေပြီနေတဲ့မြင်းမောက်သတင်းတွေနဲ့ပတ်သက်ပြီးတော့တော်ရရှင်တွေသူရဲ့ကိုပိုင်ထင်မြင်ယူဆချက်တွေအတွေ့အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့မှတ်ချက်တွေအီးမေးတွေလည်းအများကြီးလက်ခံရရှိတဲ့အတွက်ကြောင့်မလို့အခုလူတိုင်းစိတ်ဝင်စားနေတဲ့အမှုကိစ္စတစ်ခုဖြစ်တဲ့အကြောင်းအရာတစ်ခုပေါ်မှာတော်ရရှင်တွေသူရဲ့ကိုပိုင်ထင်မြင်ချက်တွေရေးလာတာကိုပြောပြပေးချင်ပါတယ်နိုင်ငံတော်လှုပ်ဝက်ချက်ဥပဒေနဲ့ဆွဲချက်တင်ပြီးတော့စစ်ဆေးခံနေရတဲ့ရိုက်တာသတင်းတောင်နှစ်ယောက်ရဲ့အမှုနဲ့ပတ်သက်ပြီးတော့နှစ်ဖက်အပိဓာတ်လျှောက်လဲချက်တွေကိုလာမယ့်ဩဂုတ်လ20ရက်နေ့မှာပေးရတော့မှာပါအပိဓာတ်လျှောက်လဲချက်တွေကြားနာပြီးသွားရင်အမှုတွေအမိန့်ချရမှာဖြစ်တဲ့အတွက်မှန်မှန်ကန်ကန်နဲ့မျက်မျှတတဆောင်ရွက်ဖို့သတင်းတောက်တွေဘက်ကမျှော်လင့်နေပါတယ်သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့လက်ဝဲမှာမိရယ်ဆိုရဲအဲဒီလှုပ်ဝက်စာရွက်စာတမ်းတွေကိုပေးတဲ့သူကိုအရေးယူထားတာမရှိတဲ့အတွက်အခုလိုဆွဆွဲခံထားရတဲ့သူတို့ပို့ပြီးတော့မှအပြည့်မရှိဘူးလို့သူတို့ရဲ့ရှေ့နေကပြောနေတာပါဒီသတင်းနဲ့ပတ်သက်ပြီးတော့တော်ရရှင်နေအဲ့ဒီသတင်းအောက်မှာတော်တော်များများသူတို့ရဲ့ထင်မြင်ယူဆချက်တွေကိုရေးလာကြတာတွေ့ရပါတယ်ရှင်အဲ့မှာလှမောင်သိန်းဆိုတဲ့တော်ရရှင်က freedom of expression လွတ်လပ်စွာထုတ်ဖော်ခွင့်ရှိဖို့လိုအပ်ပါတယ်သတင်းတော့ကိုပါကြီးလိုမဖြစ်ပါစေနဲ့လို့ဆုတောင်းပေးလိုက်ပါတယ်ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းမှာစစ်တပ်ကခေါ်ဆောင်သွားပြီးတဲ့နောက်တေဆုံသွားရတဲ့သတင်းတော့ကိုပါကြီးရဲ့ဖြစ်ရက်ကိုသူရည်ညွှန်းပြီးတော့ပြန်ပြီးတော့ပြောလာပါတယ်။ Paramsa ဆိုတဲ့တော်ရရှင်ကတော့
တန်းရွှေခင်ညွတ်ကျော်ဗအမေအောင်လိုင်းတို့ဥပဒေစိုးမိုးရေးဆိုတိတ်တန့်ပေးလဲအာဏာယူတာပဲ။ပြည်သူကိုဒုက္ခပေးတဲ့နှက်ဆိုးတွေကြမပြောရကြဘူး။ဒီမိုကရေစီလို့မပြောကြပါနဲ့ရှက်စရာပါ။ဒီမိုကရေစီနဲ့မတန်ပါဘူး။ဝါလုံးတို့နှစ်ယောက်သတင်းအမှန်ပေးသတင်းသမားလောက်ကြအမမခံချင်ရာဇဝတ်မှုမလုပ်နဲ့ပေါ့အမှန်တရားဘက်မှာပြည်သူရှိတယ်ဝါလုံးတို့နှစ်ယောက်အားမနေကြပါနဲ့
သတင်းသမားကသတင်းတော့အလုပ်လုပ်တာပါလို့ဒီတော်ရရှင်ပါရမ်စာကရေးလာတဲ့ချိန်မှာသူရေးတဲ့မှတ်ချက်ကိုပြန်ပြီးတုံ့ပြန်လာတဲ့တော်ရရှင်တွေလည်းရှိပါတယ်ကိုကျော်သေးဆိုတဲ့တော်ရရှင်က
နိုင်ငံတစ္ဆာပေါက်တွေနိုင်ငံရောင်းစားဖို့ကြိုးစားသူတွေနိုင်ငံတော်လက်နက်ကင်တော်လန်တာထက်စိုးရွားတဲ့ကောင်တွေတည်တံ့ချမှ ကျန်တဲ့ကောင်တွေဆက်မလုပ်ရဲတော့မှာ
ဒါကတော့နိုင်ငံတော်တစ္ဆာပေါက်တွေတည်ပြန်ပေးရပါမယ်လို့သူ့ရဲ့အမြင်ကိုရေးလာတဲ့အချိန်မှာသူ့ကိုပြန်ပြီးတော့တုံ့ပြန်လာတဲ့သူတဦးကတော့တော်မန်ဆိုတဲ့တော်ရရှင်မှာသူကဒီလိုတက်ဖို့လို့ရင်တော့ဗိုလ်ချုပ်တွေကိုအရင်တက်တင်တာပေါ့တဲ့တည်ပြန်ချရင်ဗိုလ်ချုပ်တွေအရင်ချပါလို့ပြောလာပါတယ်အနာဂတ်ကိုအစိတ်ခတ်နေကြမယ်မတိကြလို့ပြောနေကြတာပါတဲ့ဒီတော်ရရှင်တော်မန်ပြောလာတာပါသူစားဝင်းကတော့အမှန်တရားကိုမြင်လို့သူအတော်ရှားနေပြီပဲအမတရားထဲမှာနင်မောနေကြသူတွေအများစုဖြစ်နေကြပါပြီလို့ရေးလာပါတယ်ရှင်ဒီမှာစိတ်ဝင်စားကြကောင်းတာကပြီးခဲ့တဲ့ဒီလူမျိုးရေးပြိပခါတွေအတွင်းမှာတယောက်ကလာပြီးတော့ဝါရားဖြန့်တယ်လို့ရေးလာတဲ့ဟာတွေကိုတလုံးမကြံကူးယူပြီးတော့ထပ်ပြီးတော့အောက်ကနေမှတ်ချက်တွေနေရာမှာလိုက်ပြီးတော့ပေါင်းထည့်တာတွေတော်တော်များတွေးကြရပါတယ်နော်ဒီခေါက်လေအဲ့တုန်းကလုတ်တယ်လို့ပဲဒီတယောက်ကရေးထားတဲ့သဘောထားကိုနောက်တယောက်ကအတိအကျကူးယူပြီးတော့ပြန်ပြီးတော့ရေးထည့်ထားတာအမှတ်ချက်ပေးတဲ့လူတွေရဲ့နာမည်ကတော့ပြောင်းလဲသွားပြီးတော့သူရဲ့စာတွေကတူနေတာတွေ့ရပါတယ်ခုနကတော့ကိုကျော်ထေးဆိုတဲ့ Facebook အကောင့်ပိုင်ရှင်ပြောသွားတဲ့နိုင်ငံတစ္ဆပေါက်တွေနိုင်ငံရောင်းစားဖို့ကြိုးစားသူတွေနိုင်ငံတော်ကိုလက်တက်ခံတော်လန်တာတဲ့ဆိုတဲ့ကောင်တွေတေးတန်းတာချမှကျန်တဲ့ကောင်တွေမလုံရဲမှဆိုတဲ့စကလုံးကိုအတိအကျကူးယူပြီးတော့ RC ဆိုတဲ့တော်ရရှင်ထပ်ပြီးတော့ရေးလာပါတယ်ထွန်းထွန်းဆိုတဲ့နောက်ထပ် Facebook အကောင့်ပိုင်ရှင်ကတိုင်းပြည်ကိုတစ္ဆပေါက်တဲ့သူတွေဒီတိုင်းပြည်ရဲ့ဥရင်နဲ့ကာကွယ်ခြင်းဟာမထိုက်တန်ပါတဲ့ဒီမှာဒီအမှုနဲ့ပတ်သက်ပြီးတော့မှတ်ချက်အရှိကြီးရေးလာတဲ့တော်ရရှင်တယောက်ကတော့အမိညီကိုချစ်တူးလို့ရေးထားပါတယ် Facebook အစာမျက်နှာမှာလာပြီးတော့ရေးသွားတာဖြစ်ပါတယ်သူသုံးသက်ပြတာကိုဝေမျှပေးစင်ပါတယ
် Writer သတင်းသမားနှစ်ယောက်ကပြည်တွင်းကလူတွေဖြစ်နေလို့ပါနိုင်ငံသားသတင်းဌာနတွေကဘာသာစကားတူပြီးသတင်းရတာမြင်အောင်ဒေသခံတွေကိုခန့်တာဗမ်းမလိုက်ပဲကြည့်ရင်အင်းနယ်မှာဖြစ်တဲ့အကြောင်းကိုဖော်ပြလိုက်တော့တမန်တော်ဘက်ကလည်းသူ့လူတွေကိုအေးအေးယူအပြစ်ပေးရတာပဲလေကိုဘကကြည့်ရင်တော့ဒီသတင်းသမားတွေဟာတစ္ဆပေါက်ဖောက်ကောင်နေပေါ့လေကိုဘကလည်း AIS နဲ့တိုက်တုံးကလူညိုတက်ဖွဲ့မှာဓာတ်ပုံဗီဒီယိုမှတ်တမ်းမရှိတော့သတင်းမထုတ်ပြန်နိုင်ပါဘူးသတင်းပြန်ကြားရေးအားနည်းတာပေါ့ဒီတော့တစ်ဖက်ကဝါရားပြန်တော့ဖြည့်ရှင်းနေရပါတယ်ဥပမာထိုင်းနိုင်ငံမှာပြည်တွင်းသတင်းပြန်ကြားရေးအားကောင်းတဲ့လူညိုတက်ဖွဲ့ကလည်းအဆင်မြင်တယ်ကင်မရာမှတ်တမ်းတွေရဟယင်တွေလက်နက်ခရီးရိုင်တွေတိုက်ပွဲတွင်လိုင်းနိုင်ရမယ့်စီးဥတွေတုံးတယ်ကျွန်တော်တို့မှဒါတွေမရှိပါဘူးနောက်တစ်ချက်ကနိုင်ငံတော်လျှို့ဝှက်ချက်စာရေးဆိုတာနျူကလ িয়ার လားအမှန်ရတဲ့ရင်လောက်မှာလျှော့ဝှက်ချက်လားဆိုတာမျိုးရှိပါတယ်။အရင်အရေးကြီးတာဆိုရင်နိုင်ငံတော်လုံခြုံရေးတော့ရှိရမယ်လေ။ပြည်ရင်းမှာတော့နိုင်ငံတကာအကူအညီတွေပြပရင်းနှီးမြှုပ်နှံမှုတွေတောက်လျှောက်ဝင်လာနေပါပြီ။နိုင်ငံခြားမှာမြန်မာတွေကိုအလုပ်ပေးနေတဲ့ဟာရင်းနှီးမြှုပ်နှံမှုတွေရှိပြီးထုတ်ကုန်တွေကောင်းကောင်းတင်ပို့နိုင်လို့ဗီယက်နမ်ဟေးလို့ကြွေးကြော်နိုင်နေပါပြီ။ကောင်းတာတွေကိုကောင်းတယ်လို့ချီးမွမ်းပြီးစိတ်ထားကောင်းထားပြီးမြန်မာဟေးလို့ကြွေးကြော်နိုင်အောင်အစိုးရနဲ့တက်မလို့ကအစွမ်းကုန်ဆောင်ရွက်ပေးပါရန်အတနာခံတင်ပြရပါတယ
်ဒီတော့ရှင်ပြောတဲ့အထက်မှာနှစ်ချမ်းတွေ့ရပါတယ်သူကတော့ကိုယ့်ဘက်ကသတင်းထုတ်ပြန်မှုသတင်းနဲ့ပြန်ကြားရေးအားနည်းတာကြောင့်တစ်ဖက်ကနေဝါဒဖြန့်နိုင်တယ်လို့ပြောထားပါတယ်ဒါပေမဲ့ဒီချက်မှာစိတ်ဝင်စားကြတာကသူကဗတ်မလိုက်ပဲကြည့်ရင်တော့သတင်းသမားတွေကအင်းတင်မှာဖြစ်တဲ့အကြောင်းရင်းကိုဖော်လိုက်လို့ဖြစ်တယ်လို့ပြောလာပါတယ်နောက်ပြီးတော့နိုင်ငံတော်လုံခြုံရေးဆိုရင်တော့နိုင်ငံတော်လုံခြုံရေးအတိုင်းအတာနဲ့လုံခြုံရေးကိုအစဉ်မြင်ထားရပါမယ်လို့လည်းဒီတော့ရှင်အကြံပြုလာပါတယ်ဒီသူရစာကိုဒီခြုံငုံပြီးတော့နားလေတလောက်ပြန်ပြောရရင်တော့ကိုဘကသတင်းကိုမှန်မှန်ကန်ကန်နဲ့ထုတ်ပြန်နိုင်ရင်တစ်ဖက်ကနေပြီးဝါရားဖြစ်နိုင်ရေလို့လို့မရအောင်သတင်းအမှန်ကိုကိုဘကနေပြီးတေးချာထုတ်ပြန်ပေးဖို့လိုအပ်ပါတယ်လို့ပြောလာတာပါဟုတ်ကဲ့ဒီညမှာဒီတော်ရရှင်နဲ့ဒီမြန်မာနိုင်ငံကအခြေအနေတွေပေါ်မှာဝေဖန်နေကြတဲ့နိုင်ငံတကာအတိုင်းဝိုင်းလူခွင့်ရေးလှုပ်ရှားသူတွေသဘောတူနေတာတွေ့ရပါတယ်နော်အဓိကကတော့သတင်းမှန်ကိုထုတ်ပြန်ဖို့သတင်းမှန်တွေထွက်ပေါ်လာအောင်လို့နိုင်ငံတကာနဲ့ဒီပြည်ရင်းပြည်ပသတင်းသမားတွေအားလုံးကိုတရင်ရယူနိုင်ခွင့်ပေးဖို့တွေကိုအားလုံးကတစ်ချိန်လုံးတောင်းဆိုနေတာဖြစ်ပါတယ်။သောရရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါရယ်နော်။နောက်ပိုင်းမှာတေးတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးချင်ပါတယ်ရှင်။ Smart View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ View ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဈေးတချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြောကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးတော့စာရေးချစ်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါရှင် ာပြောထားသလိုတည်တောင်းလာတဲ့တော်ရရှင်ကိုအလှည့်ပေးခြင်းပါတယ်ဖီယိုကိုအမြဲတမ်းအားပေးနေပါတယ်ကျေးဇူးလည်းအရန်တင်ခြင်းပါတယ်ကျွန်တော်တခြင်းတစ်ပုတ်တောင်းဆိုခြင်းလို့ပါကျွန်တော်တောင်းခြင်းတဲ့တခြင်းလေးကိုလည်းလွှင့်ပေးမယ်လို့မျှော်လင့်ပါတယ်လို့ပြောလာတဲ့တော်ရရှင်ကတော့မိုင်းနေအိမ်ဆိုတဲ့တော်ရရှင်မှာရှမ်းပြည်ကဖြစ်ပါတယ
်ဖီယိုမင်္ဂလာပါကျွန်တော်နာမည်ကမိုင်းနေအိမ်ဖြစ်ပါတယ်ကျွန်တော်ကဖီယိုကိုနေတိုင်းနားထောင်ဖြစ်ပါတယ်ကျွန်တော်ကရှမ်းပြည်မြောက်ပိုင်းမှာရှိတဲ့မိုင်းတုံးဆိုတဲ့နေမြို့လေးမှာနေထိုင်ပါတယ်ဒါပေမဲ့အခုတော့မိုင်းတုံဆိုတဲ့မြို့လေးနဲ့အိမ်လေးကိုခွဲခွာပြီးတော့ဟိုးအဝီးတနေရာကိုရောက်နေပါတယ်။မြို့နဲ့အိမ်လေးကိုလည်းအရန်လွှမ်းနေပါတယ်။ဒါကြောင့်မလို့ကျွန်တော်အခုဒီ view ကိုအဆူတော်ဖော်ကာရဲ့အိမ်ပြေးဆိုတဲ့တခြင်းလေးကိုတောင်းဆိုခြင်းပါလေ
။ဒီတော့ဒီသောရဆင်မိုင်းနေအိမ်တောင်းဆိုထားတဲ့ဖော်ကာတည်ဆွထားတဲ့အိမ်ပြေးဆိုတဲ့တခြင်းလေးကိုထုတ်လွှင့်ပေးခြင်းပါတယ်ရှင်။ဒီတောင်းတဲ့ကိုမိုင်းနေအိမ်ရောတည်ချစ် view သောရဆင်နဲ့အားလုံးရောဒီတခြင်းလေးကိုနှစ်ထိုက်ခံရနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါဦးနော်။ဒီဆိုထားတဲ့အင်ဂျီဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒီတခြင်းတောင်းလာတွေကိုတင်းနှင်းတွေနဲ့ညပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေပြီးတော့ဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောလဲ VOA Radio အစီအစဉ်တွေကိုတိုက်ရိုက်နားဆင်နိုင်ပါတယ်တွေ့ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio Facebook တို့ကနေဓာတ်ရိုက်နားမထောင်ပြဖို့ဆိုရင်တော့ VOA ရဲ့ Internet စာမျက်နှာဒါမှမဟုတ်ရင်လည်း Facebook စာမျက်နှာတို့မှာပြန်ပြီးတော့သွားနာဆင်နိုင်ပါတယ်နော်။ကျမတို့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရဆင်နေအားလုံးရှင်လန်းချမ်းမြေကြပါစေ။မအေးတန်တန်ကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍအပြီးမှာတော့ထူးခြားစံပြသတင်းများစီစဉ်ကိုတင်ဆက်ပေးပါမယ်။တောင်အာဖရိကနိုင်ငံမှာ18မိုင်ကျော်ရှိတဲ့တချောင်းတိုးသုံးမွေးလယ်စည်းဘဝတစ်ခုကိုဖန်တီးပြီးဂင်းနစ်ကမ္ဘာစံချိန်တင်လိုက်ပါရယ်။ပတ်ဝန်းကျင်တန်ရှင်းစီဖို့နဲ့ဓာတ်ဆီဈေးတက်လာတာကိုတံပြန်နိုင်ဖို့အတွက်အီဂျစ်တက္ကသိုလ်ကဆက်မှုကျောင်းသား900ဟာလေစွမ်းအင်ကိုသုံးတဲ့ယင်တစည်းကိုတီထွင်လိုက်ပါရယ်။အခုလိုထူးခြားစံပြသတင်းတွေကိုကိုငိမ့်ချန်းနဲ့မိုက်တန်စင်တို့ကစူးစီးတင်ပြထားပါရယ်။
တောင်အာဖရိကနိုင်ငံမှာ29ကီလိုမီတာကျော်၊ထမမို့18မိုင်နီးပါးရှိတဲ့တချောင်းတို့သုံးမွေးလယ်စည်းဘဝတစ်ခုကိုဖန်တီးပြီးတော့ဂင်းနစ်ကမ္ဘာစံချိန်တင်လိုက်ပါတယ်။ဒေသခံပရာဟိတအဖွဲ့တွေပူးပေါင်းရဲလုပ်ပေးခဲ့ကြတာဖြစ်ပြီးတော့ကွယ်လွန်သွားပြီဖြစ်တဲ့တောင်အာဖရိကနိုင်ငံခေါင်းဆောင်နယ်ဆန်မန်ဒဲလာနှစ်တရာပြည့်မွေးနေ့အထိမ်းအမှတ်အဖြစ်လုပ်ခဲ့ကြရတယ်ဖြစ်ပါတယ်။ဇူလိုင်လ18ရက်နေ့မှာကြာရောက်တဲ့မန်ဒဲလာရဲ့မွေးနေ့မှာတိုင်းပြည်တဝန်ပွဲမျိုးစုံကျင်းပပြီးတော့လူမျိုးရေးခွဲခြားမှုကိုစတင်တဲ့ခေါင်းဆောင်ရဲ့မွေးနေ့ကိုဆင်နွှဲခဲ့ကြပါတယ်။အခုစံချိန်တင်သုံးမွေးလေကြီးပဝါကိုတော့67 blankets ပရဟိတအဖွဲ့ကဥဆောင်ဖန်တီးခဲ့တာဖြစ်ပြီးတော့ဒီအဖွဲ့ဟာလိုအပ်သူတွေအတွက်သုံးမွေးဆောင်တွေကိုဖြန့်ချိပေးနေတဲ့အဖွဲ့လည်းဖြစ်ပါတယ်။28ကီလိုမီတာဆိုတာကတော့မန်ဒဲလာထောင်ထဲမှာနေခဲ့တဲ့28နှစ်တာကာလအပိုင်းခြားကိုကိုးစားပြုရလည်းဖြစ်ပါတယ်။67 blankets ပရာဟိတအဖွဲ့ဟာခုချိန်မှာတော့အချင်းထောင်စခန်းတွေမှာသုံးမွေးထိုးပညာကိုအသက်မွေးပညာရဲ့တစ်ခုဖြစ်တင်ကြားပေးပြီးတော့ရရှိလာတဲ့သုံးမွေးဆောင်တွေကိုလည်းစင်းရဲလူမှုအတိုင်းဝိုင်းတွေကိုပေးတာဖြစ်ပါတယ်။အခုလိုစံချိန်တင်လေစည်းဘဝရဲ့လို့ဖို့ Facebook ကနေစီရင်လုံးဆောင်ခဲ့တာဖြစ်ပြီးတော့တစ်ကမ္ဘာလုံးကစေတနာဝန်ထမ်းတွေကအရှိနေရအကျဉ်20စင်တီမီတာရှိတဲ့လေစည်းဘဝလေးတွေကိုရဲ့လို့ပေးပို့ခဲ့ကြတာဖြစ်ပါတယ်။အဲ့ဒီနောက်အယောင်ဆုံးသုံးဝေးတွေကိုပြန်လည်တွဲဆက်ခဲ့ပြီးတော့မန်ဒဲလာအထိမ်းအမှတ်ပန်းချီမှာခင်ချေပြသခဲ့ပါတယ်။
ဆောင်ဝင်းကျင်တန်းရှင်းစေဖို့နဲ့ဓာတ်ဆီဈေးတက်တာကိုတံပြန်နိုင်ဖို့အတွက်ဒီဂျစ်တက်ကတော့ဆက်မှုကြောင်းသား6ယောက်ဟာလေဆွမ်းရင်သုံးတဲ့ရင်တစည်းကိုတီထွင်လိုက်ပါတယ်။ဒီရင်ကိုမောင်းနှင်ဖို့အတွက်ကုန်ကြစရိတ်ဘာမှရှိမှာမဟုတ်ပါဘူး။ Hell One တက်ကတော့ဆက်မှုကြောင်းသားတွေဟာဖိတိတ်ထားတဲ့လေကိုစွမ်းရင်အဖြစ်နဲ့သုံးလို့ရမရစမ်းသပ်ခဲ့တာလည်းဖြစ်ပါတယ်။ရန်ပုံငွေနဲ့လိုအပ်တဲ့ပစ္စည်းတွေမရှိတဲ့အတွက်ကြံ့ကြာခဲ့ပေမဲ့လည်းနောက်ဆုံးမှာတော့ကုန်ကြစရိတ်နည်းနည်းနဲ့ပတ်ဝန်းကျင်ထိခိုက်မှုနည်းစေတဲ့စွမ်းရင်သုံးရင်ကိုတီထွင်နိုင်ခဲ့တာပါ။ဖိတိတ်ထားတဲ့လေကအလကားရတာဖြစ်ပြီးလေကိုသုံးတဲ့အတွက်မော်တာဆက်လဲတဲ့အခါမှာလဲအေးခံစနစ်မလိုအပ်ပါဘူးအခုချိန်မှာတနအီကိုကီလိုမီတာ40နှုန်းနဲ့မောင်းနေနိုင်ပြီးတော့လေဆွမ်းရင်မကုန်ခင်ကီလိုမီတာ30အကွာအဝေးထိမောင်းနိုင်ပါတယ်ဒီရင်ကိုထုတ်လုပ်တဲ့ကုန်ကြစည်ကဒေါ်လာ1000နီးပါးကုန်ကြပါတယ်ဒီရင်ရဲ့ဆွမ်းရင်အသုံးပြုပုံကိုတိုးတက်ကောင်းမွန်အောင်လုပ်နိုင်လို့ရှိရင်တနအီကိုကီလို100နှုန်းနဲ့အခုလက်ရှိအချိန်ကြာအတိုင်းမောင်းနိုင်မယ်လို့စက်မှုကြောင်းသားတွေကယုံကြည်ပါတယ်သူတို့ရဲ့မော်တာဒီဇိုင်းနဲ့ရင်ကိုစီးပွားပြည့်ထုတ်လုပ်နိုင်ဖို့လည်းမျှော်လင့်ထားပါတယ
်။ဒီကနေ့ညသားစွန့်စားသူတယောက်ဖြစ်တဲ့ Fabrice Gobar ကတော့လက်စစ်စကိတ်ပုံစီပြီးတော့ကဘာတပတ်ပတ်ဖို့လှုပ်ဆောင်နေပါတယ်။သူ့ရဲ့ပထမအဆင့်ခီးစဉ်ဖြစ်တဲ့ American ပြည်သူ San Francisco မြို့ကနေပြီးတော့ Miami မြို့ခီးစဉ်ကိုတော့ပြီးခဲ့တဲ့တင်းလာနေတုန်းကအဆုံးသတ်နိုင်ခဲ့ပါတယ်။မေလ26ရက်နေ့ကစတင်ခဲ့ပြီးတော့ကီလိုမီတာ4000နီးပါးအကွာအဝေးရှိတဲ့ခီးကိုဒီနေ့ကိုကီလိုမီတာ150နှုန်းနဲ့ပြန်မြသွားခဲ့တာပါဒီနေ့ကို7နာရီလောက်စကိတ်ဘုတ်စီးပြီးတော့3နာရီလောက်ဘက်ထရီအားပြန်ဖြည့်ခဲ့ရပါတယ်တကယ်နိုင်ရကိုဖျက်တမ်းတဲ့အချိန်မှာတော့အပူချိန်ကြောင့်ဘက်ထရီအားပြန်သွင်းနိုင်မှုကိုထိခိုက်တာတွေရှိခဲ့ပြီးတော့မိုးများတဲ့ဒေသတွေမှာလည်းဘက်ထရီအတွက်ခက်ခဲပြီးဖြစ်ခဲ့ရပါတယ်နောက်အဆင့်မှာတော့ပြည်သူနိုင်ငံပဲရစ်မြို့ကနေပြီးတော့မော်စကိုကိုစကိတ်စီးပြီးတော့သွားမှာပါသုံးနှစ်ကြာမယ်လို့ခန့်မှန်းထားတဲ့ကဘာတပတ်ခီးစဉ်ရဲ့နောက်ဆုံးအဆင့်2020မှာတော့အာရှတိုက်ကိုဖျက်ဆီးသွားမှာဖြစ်ပါရဲ့ရှင
်။ကိုငိမ့်ညက်နဲ့မိုက်တန်းစင်တို့တင်ဆက်ခဲ့တဲ့ကဘာတလွားထူးခြားဆန်ပြသတင်းများအစီအစဉ်ပါရှင်။အခုတော့ကျန်နေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်သိမ့်ကြီးထိုက်ကပြောပြပေးပါအောင်ရှင်။
American အကတသိပ်ပိုင် agency NASA ရဲ့သမိုင်းဝင်ခီးစဉ်အဖြစ်နဲ့နေရဲ့အနီးကိုကပ်ဖို့အကတယင်းတစည်းကိုဒီကနေ့လွှတ်တင်လိုက်ပါတယ်။ဒီကနေ့တနင်္ဂနွေနေ့မနေ့အစောပိုင်း American ပြည်သူ Florida ပြည်နယ် Cape Canaveral အငူကနေ Pacasola Pro အကတစူးစမ်းရေးရှင်ကိုလွှတ်တင်လိုက်တာဖြစ်ပါတယ်။သမိုင်းမှာရှိခဲ့တဲ့အကတယင်းတွေထက်ပိုပြီးနေရဲ့ဝင်းကျင်ကိုကပ်နိုင်ဖို့အခုခီးစဉ်ကရည်မှန်းထားတာဖြစ်ပါတယ်။အမေရိကန်ပြည်သူ့ဗာဂျီးနီးယားပြည်နယ်ရှာလော့ဘေးမြို့ကသွေးတဲ့တန်ရုပ်အကျက်ဖတ်မှုတွေဖြစ်ခဲ့တဲ့လူမျိုးရေးဝါဒီတွေရဲ့ချစ်တက်ဖွဲ့ပထမဆုံးနှစ်ပတ်လည်အဖြစ်ဒီကနေ့တနင်္ဂနွေနေ့မြို့တော်ဝါရှင်တန်နဲ့အနီးအနားကဗာဂျီးနီးယားပြည်နယ်တို့မှာဆန္ဒပြပွဲတွေလုပ်ဖို့ရှိနေပါတယ်။လူမျိုးရေးဝါဒီတွေနောက်တံပြန်ဆန္ဒပြသူတွေကသမရအိမ်ဖြူတော်အနီးကရင်းမြစ်မှာချစ်တက်ကြဖို့ရှိနေပြီးအကျက်ဖတ်မှုတွေကြိုတင်ကာကွယ်နိုင်ဖို့လုံခြုံရေးကိုလည်းတင်းကျပ်ထားပါတယ်။အာဖဂန်နစ္စတန်နိုင်ငံအရှေ့တောင်ပိုင်းဂါဇနီမြို့ကအရေးပါတဲ့နေရာတွေကိုထိန်းချုပ်နိုင်ရေးအတွက်အစိုးရတပ်တွေနဲ့တာလီဘန်သဘုံတို့ကြားတတိယမြောက်နေ့အဖြစ်ဒီကနေ့တိုက်ပွဲတွေဆက်ဖြစ်နေပါတယ်။မြို့ထဲကတာလီဘန်တိုက်ခိုက်ရေးသမားတွေကိုအာဖဂန်တပ်ဖွဲ့တွေကတံပြန်တိုက်ခိုက်နေတယ်လို့အာဖဂန်စစ်တပ်အကြီးအကဲကဒီကနေ့ကာဘူးမြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။အမေရိကန်ပြည်သူ့ဝါရှင်တန်ပြည်နယ်မှာတောက်ချန်နေတဲ့ကပုတ်ကလစ်ကလေးချောင်းလိုက်မိုက်လေးရင်ကိုခိုးယူမောင်းနေတဲ့သူဟာရစ်ချက်ရာဆယ်ဆိုသူဖြစ်တယ်လို့အနာပိုင်တွေကပြောဆိုလိုက်ပါတယ်။အသက်29နှစ်ရှိပြီဖြစ်တဲ့အဲ့ဒီလူက Horizon Air လေးချောင်းလိုက်မှာလေခီးတယ်တွေရဲ့တစ်တာတွေနဲ့လေးရင်ကိုဆွဲတဲ့အလုပ်ကိုအလုပ်လုပ်သူဖြစ်ပါတယ်ရှင်
။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုမတ်သိမ်းကြီးထိုက်ပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လွှင့်မှုကမတ်စုမွန်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Mikhail Dubinsky ဖြစ်ပါတယ်။ VOA American တန်ကြားပဲမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ25 32 51တို့ကနေအတန်လွှင့်ပေးခဲ့တာပါ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများတစ်ဆင့်အောင်ပါ။
This program has come to you from the Voice of America, Washington.